Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ် March 14ရက်တောက်ကြနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line to meter 24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမခင်ပြူချွေးပါယူကရိန်းနိုင်ငံခရိုင်းမီးယားဒေသအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတို့နှစ်ဦးလန်ဒန်မြို့မှာဒုတိယအကြော်တွေ့ဆုံဆွေးနွေးနေကြပါတယ်တခါပျောက်ဆုံးနေတဲ့မလေးရှားခီးသည်တင်လေရင်ရှာဖွေမှုတွေကိုအိန္ဒိယသမုဒ္ဒရာဘက်ခြမ်းအထိဖြန့်ကျက်ရှာဖွေနေကြပေမဲ့လို့မျှော်လင့်ချက်ကတော့မေးမိန်နေတော့မှာပဲဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းဆောင်မတွေတင်ဆက်တဲ့ခါမှာလဲပျောက်ဆုံးနေတဲ့မလေးရှားခီးသည်တင်လေရင်ကိုနိုင်ငံတကာကနေဝိုင်းဝန်းရှာဖွေနေရမှာအခုဆိုလို့ရှိရင်မြန်မာနိုင်ငံလည်းပူးပေါင်းပါဝင်လာတဲ့အကြောင်းနားဆင်ရမှာပါအဲ့ဒီမှာတော့
ဒီလိုသူတို့ရှာဖွေတဲ့လေရင်မြန်နေပါလေမြန်မာနိုင်ငံရဲ့လေပိုင်နယ်တွေကိုဖြတ်ကျော်မယ်ဆိုရင်ဝင်ရောက်မယ်ဆိုရင်အဲကျွန်တော်ဝင်ရောက်ခွင့်ပြုထားတယ်တရားမတော်ရေးနေနေလဲ
တန်ကြာရေးဒုဝင်ကြီးပါရှင်နောက်ပိုင်းမှာအပြည့်စုံကြားမှာပါတခါဒီကတိမှာကြားရောက်တဲ့မြေချောင်းများထိမ့်သိမ့်ရေးနဲ့ရေကာတာဆန့်ကျင်ရေးနေမှာဘာတွေလှုပ်ရှားကြသလဲဆိုတာကိုလည်းတင်ပြအောင်ပါပါကလေးစစ်သားစုဆောင်အသုံးပြုတာတွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အစီရင်ခံစာထုတ်ပြန်ချက်မှာပါတဲ့ထူးခြားချက်တွေကိုလည်းတင်ဆက်အောင်ပါပါရှင်အပတ်စဉ်ကဏ္ဍတွေကိုလည်းကြားရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့မဆုမြတ်မွန်တို့ကပြောပြမှာပါရှင
်ပျောက်ဆုံးနေတဲ့မလေးရှားခီးသည်တင်လေရင်ရှာဖွေရေးလုပ်ငန်းတွေကိုအကြီးအကျယ်နေရာတိုးချဲ့လှုပ်ဆောင်နေတယ်လို့မလေးရှားနိုင်ငံကပြောပါတယ်ခေတ်သစ်လေကြောင်းပြတ်တမ်းမှုတမိုင်းမှာအထူးဆန်းဆုံးပဟေလီတစ်ခုကိုဖြည့်ရှင်းနိုင်ဖို့မလေးရှားနိုင်ငံကဆက်လက်ကြိုးပမ်းနေတာဖြစ်ပါတယ်အတိအကျမပြောနိုင်သေးတဲ့အခြေအနေတချို့ကြောင့်ပြီးခဲ့တဲ့သတင်းပတ်တုန်းကရေဒါထဲကနေပျောက်သွားခဲ့တဲ့ Boeing 777 မလေးရှားခီးသည်တင်လေယာဉ်ကိုနောက်ဆုံးအဆက်အသွယ်ပြတ်သွားခဲ့တဲ့နေရာကနေမိုင်ထောင်ချီဝေးတဲ့အိန္ဒိယသမုဒ္ဒရာထဲအထိရှာဖွေမှုတွေကိုဖြန့်ကျက်လှုပ်ဆောင်နေတဲ့အကြောင်းမလေးရှားသေယူပို့ဆောင်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကတောက်ကြနေကပြောပါရယ်တောက်တရုတ်ပင်လယ်ပြင်အတွင်းမှာလည်းအလံဝေးတဲ့နေရာတွေအထိရှာဖွေမှုတွေလုပ်နေတယ်လို့သူကပြောပါတယ်။လင်းရင်ပျောက်ဆုံးခဲ့တဲ့နေရာနဲ့ပတ်သက်လို့သဲလွန်စာသတင်းအချက်လက်အစ်တော့သူကထပ်မပြောနိုင်ခဲ့ပါဘူး။ကွာလာလမ်ပူမြို့ကနေဘေဇင်းမြို့ကိုအတော်အစနေနေ့ကလင်းရင်ပြတ်သွားခဲ့ပြီးတဲ့နောက်နိုင်ရီပိုင်းအတွင်းလင်းရင်ကနေဒီ satellite ဂျိုရူးကိုဆက်သွယ်တဲ့အလူအလျောက် electronic သတင်းပေးပို့ချက်တချို့ရှိခဲ့တယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့တယူပို့ဆောင်ရေးဝန်ကြီးကအမှတ်ချက်ပေးဖို့ညှိစံခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ဒီမနေ့ကအမေရိကန်အရာရှိတွေတင်ပြခဲ့တာမှာတော့လေယာဉ်ရဲ့အနေထားနဲ့ပတ်သက်ပြီးပုံမှန်သတင်းပေးဖို့ကြိုးစားတဲ့ Pinks လို့ခေါ်တဲ့ဒီခက်ဝါဝါဆက်သွယ်ချက်တချို့တော့ satellite ဂျိုရူးကနေဖမ်းယူရရှိခဲ့တယ်လို့ဆိုပါတယ်။ဒီဆက်သွယ်ချက်တွေအရလေယာဉ်ရဲ့တည်နေရာကိုဖော်ပြနိုင်မလားဆိုတာရှင်းရှင်းလင်းလင်းမသိရသလိုဒီဆက်သွယ်ချက်တွေပေးဖို့တဲ့အချိန်မှာလေယာဉ်ဟာဝေဟင်းထဲမှာပဲရှိနေတာလားဆိုတာကိုလည်းသေချာမသိရပါဘူး။ဒီတော့တွေးကာလာလမ်ပူမျိုးကမွတ်စလင်တွေစုဝေးပြီးတော့ဒီပျောက်ဆုံးနေတဲ့လေယာဉ်နဲ့အတူလိုက်ပါသွားသူတွေအားလုံးဘေးအန္တရာယ်မရှိအိမ်ပြန်ရောက်လာဖို့ဆုတောင်းကြတဲ့ဆုတောင်းပွဲတစ်ခုကိုတော့လေးစိတ်အနီးကဗလီမာဒီကနေ့ပြုလုပ်ခဲ့ကြပြီးမလေးရှားဝန်ကြီးချုပ်နာဂျစ်ရာဆက်လည်းဒီဆုတောင်းပွဲကိုတက်ရောက်ခဲ့ပါတယ်ရှင်
ပြောက်ဆုံးနေတဲ့လေယာဉ်နဲ့ပတ်သက်လို့မလေးရှားအစိုးရနဲ့မလေးရှားလေကြောင်းလိုင်းတာဝန်ရှိသူတွေဘက်ကခိုင်ခိုင်မာမာအဖြေမရှိသေးတာနဲ့အတူမျှော်လင့်ချက်နဲ့စောင့်နေကြတဲ့မိသားစုဝင်တွေကိုမလေးရှားလေကြောင်းလိုင်းကနေဆက်ပြီးတော့နှစ်သိမ့်အားပေးမှုတွေလုပ်နေပါတယ်လေယာဉ်ပေါ်မှာအများစုပါသွားကြတဲ့တရုတ်လူမျိုးတွေရဲ့တချို့မိသားစုဝင်တွေကတော့မလေးရှားအစိုးရဘက်ကရှာဖွေရေးကိုလုံတင်တလောက်မလုပ်ဘူးဆိုပြီးတော့ဝေဖန်နေကြပါတယ်။လေယာဉ်ရှာဖွေရေးကိုတောင်တရုတ်ပင်လယ်ဖြင့်မလက်ကာရေလက်ကြားနဲ့အခုအိန္ဒိယသမုဒ္ဒရာထဲမှာမြန်မာနိုင်ငံကအပါအဝင်နိုင်ငံဆောင်ကနေဝိုင်းဝန်းကူညီရှာဖွေပေးနေပါတယ်။တရုတ်မိသားစုတချို့ကတော့မလက်ကာရေလက်ကြားဘက်မှရှာဖွေဖို့တရုတ်ရဲ့သင်္ဘောတွေလေယာဉ်တွေကိုအကူအညီတောင်းတင်တယ်လို့ပြောနေပါတယ်။ဒီကနေ့တောက်ကြနေ့နေ့လယ်ပိုင်းမှာပဲထိုင်းပင်လယ်ကွေးဘက်ကိုတရုတ်ရဲ့ဒီပင်လယ်ပြင်ကူညီကယ်ဆယ်ရေးသင်္ဘောတစီရောက်လာခဲ့ပါတယ်။မလေးရှားလေကြောင်းလိုင်းအမှတ်စဉ် MH380 ကိုရှာဖွေဖို့တရုတ်ရေတပ်ကအခုလိုတက်တက်မြောက်သင်္ဘောကိုလွှတ်ပြီးတော့ရှာဖွေနေတာဖြစ်ပါတယ်။ခရီးသည်နဲ့လင်းရင်အမှုရန်စုစုပေါင်း239ယောက်မှာတရုတ်ခရီးသည်က154ယောက်ပါသွားပါတယ်ရှင်။
ဒီကနေ့စက်တင်ဘာလကတရုတ်နိုင်ငံသားရေးဌာနမှထိုင်းသဘိတ်ဆန္ဒပြခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတဲ့နေပေကျော်တရုတ်လူခွင့်ရေးတက်ကြွလှုပ်ရှားသူကောက်ရှင်လင်းကွယ်လွန်သွားတဲ့အကြောင်းသူမရဲ့အပေါင်းအဖော်နဲ့ဒီအတိုက်ခံနိုင်ငံရေးသမားတွေနဲ့သူမရဲ့ရှင်ကဒီကနေ့ပြောပါရယ်အချင်းထောင်တွင်ဆေးဝါးကုသခွင့်ရင်းဆိုင်ခံခဲ့ရတဲ့အတွက်အခုလိုကွယ်လွန်ခဲ့ရတာဖြစ်တယ်လို့ဆိုပါရယ်ကောက်ကွယ်လို့သွားတဲ့အတွက်တရုတ်လူခွင့်ရေးတက်ကြွလှုပ်ရှားသူတွေရဲ့အသိုင်းအဝိုင်းမှာအမျက်ဒေါသတွေထွက်ပေါ်လာနိုင်ွယ်ရှိနေသလို သူမကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြတဲ့အနောက်နိုင်ငံတွေရဲ့ဒီတရုတ်အပေါ်ဝေဖန်ပြစ်တင်မှုတွေလည်းထွက်ပေါ်လာနိုင်ပါတယ်။အငင်းပွားဝယ်ရာလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဝေဖန်မှုတွေကြားကပဲဒီပြီးခဲ့တဲ့နိုဝင်ဘာလကတရုတ်နိုင်ငံအဖွဲ့ဝင်ဖြစ်လာခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဂျနီဗာမြို့ဆွေးနွေးပွဲတွေစတင်ပြီးတော့တိတ်မကြခင်မှာပဲအခုကောက်ကွယ်လွန်တဲ့သတင်းထွက်လာခဲ့တာပါ။သူမဟာအချင်းထောင်တွင်းမှာအပြင်းထန်ဖျားနာနေတဲ့အချိန်စေကူသားခွင့်ညှင်းဆန်ခံခဲ့ရပြီးတော့ကွယ်လွန်ဂါဒီနှစ်ပတ်လို့ကြားမှာအာဏာပိုင်တွေကသူ့ကိုဘေးကင်းဆေးရုံမှာတက်ရောက်ကုသခွင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံလူခွင့်ရေးဆရာကုလသမဂ္ဂအထူးအကိုယ်စားလှယ်တောမတ်ဆိုဟေကန်ဒါနာဟာမြန်မာနိုင်ငံအတွက်သူ6နှစ်ကြာတာဝန်ထမ်းဆောင်ခဲ့စဉ်လှိလသုံးသက်ချက်တွေနဲ့ပတ်သက်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးရုံးမှသတင်းစာရှင်းလင်းပွဲအခုပြုလုပ်နေပါတယ်။မြန်မာနိုင်ငံမှာလက်ရှိလုပ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စ၊ရခိုင်ပြည်နယ်ဘက်ကအခြေအနေ၊နေဆက်တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးအတွက်ဆောင်ရွက်ဆရာရှိတဲ့ကိစ္စတွေနဲ့သတင်းထောက်တွေအခွင့်အရေးတောင်းဆိုနေတဲ့သူတွေအပေါ်မှာအစိုးရဘက်ကဆက်လက်ဖမ်းဆီးနေတာတွေနဲ့ပတ်သက်လို့အဓိကထားပြီးတော့သတင်းစာရှင်းလင်းပွဲမှာပြောကြားနေပါတယ်။ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံကိုပြီးခဲ့တဲ့လတုန်းကနောက်ဆုံးသွားခဲ့ပြီးတွေးရှိချက်တွေကိုတင်ပြထားတဲ့အစီရင်ခံစာကိုတော့မစ္စတာကန်ဒါနာကလူခွင့်ရေးကောင်စီရဲ့25ချိန်မြောက်စီဝေးပွဲမှာပုံထုံးနေတော့ကပဲတင်ပြခဲ့ပါတယ်ရှင်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 112.13 လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရဲ့တောက်ကြနေညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ယူကရိန်းနိုင်ငံပြည်ပခါနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်တို့ဒုတိယအကြော့ဆွေးနွေးပွဲတွေကိုဒီကနေ့ပြုလုပ်ခဲ့ပါတယ်။ဒီတစ်ချိန်မှာတော့လန်ဒန်မြို့မှာတွေ့ဆုံခဲ့ကြတာပါ။ဒီဆွေးနွေးပွဲမစခင်မှာတော့ဒီတွေ့ဆုံမှုဟာအရေးပါတဲ့ဆွေးနွေးမှုဖြစ်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောခဲ့တယ်လို့ရုရှားဝန်ကြီးလက်ဗရော့ဖ်ကလည်းအချိန်တွေအများကြီးကုန်ခဲ့ပြီလို့ဆိုပြီးဒီဖြည့်ရှင်းဖို့ကတော့လွယ်ကူမဲ့အခြေအနေမဟုတ်တဲ့အကြောင်းပြောခဲ့ပါတယ်။ခရိုင်းမီးယားဒေသယူကရိန်းနိုင်ငံကနေခွဲထွက်ပြီးရုရှားနဲ့ပူးပေါင်းတာကိုမြင်ရနိုင်တဲ့တနင်္လာနေ့ဒီဆန္ဒခံယူပွဲအတွက်ခရိုင်းမီးယားဒေသမှာပြင်ဆင်နေကြချိန်မှာပဲအမေရိကန်နဲ့ရုရှားနိုင်ငံသားရေးဝန်ကြီးတို့နှစ်ဦးလန်ဒန်မြို့ကအမေရိကန်တန်ယုံမှာဒီကနေ့တွေ့ဆုံကြတာဖြစ်ပါတယ်ရုရှားဆိုရကြောထောင်းတော့ခံပေးထားတဲ့ဒီဆန္ဒခံယူပွဲဟာဖွဲ့စည်းပုံဥပဒေနဲ့ကန့်ညီမှုမရှိဘူးလို့အမေရိကန်နဲ့ဥရောပခေါင်းဆောင်တွေကပြောဆိုထားတယ်လို့ရုရှားဆိုရအနေနဲ့ခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားနိုင်ငံတဲကိုသွတ်သွင်းမယ်ဆိုရင်ဒီနောက်ဆက်တွဲအကျိုးဆက်တွေပြင်းပြင်းထန်ထန်ရှိလာလိမ့်မယ်လို့ဝန်ကြီးကယ်ရီကသတိပေးထားပါတယ်။ဒါပေမဲ့ရုရှားဆိုရတာဝန်ရှိသူတွေကတော့ပြီးခဲ့တဲ့လကဒီရုရှားလိုလာတဲ့ယူကရိန်းအစိုးရပြုတ်ကျခဲ့ပြီးတဲ့နောက်ခရိုင်းမီးယားဒေသနဲ့ပတ်သက်လို့ဒီကိုပိုင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ပြောဆိုနေတာပါ။လောလောဆယ်ခရိုင်းမီးယားဒေသမှာရုရှားတပ်ဖွဲ့1000လောက်ရှိလိမ့်မယ်လို့ဝန်ကြီးကယ်ရီကခန့်မှန်းပြီးတော့အခုလိုရုရှားတပ်ဖွဲ့တွေနေရာယူထားတဲ့အပေါ်အမေရိကန်ကအထူးစိုးရိမ်တဲ့အကြောင်းဒီအမေရိကန်နိုင်ငံသားရေးဌာနကအကြီးအကဲအရာရှိတဦးကလည်းပြောပါရရှင်
။ Syria နိုင်ငံမှာလာမယ့်လတွေထဲသမ္မတရွေးကောက်ပွဲလုပ်မယ်ဆိုရင်တိုက်ခန့်တွေနဲ့လုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုထိခိုက်လိမ့်မယ်လို့ကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်များရဲ့ Syria အရေးစိစက်ရေးမှုကပြောလိုက်ပါရတယ်။ရွေးကောက်ပွဲသာဖြစ်လာရင်တိုက်ခန့်တွေအလုံးဘက်ကအစိုးရနဲ့ဆွေးနွေးဖို့စိတ်ဝင်စားတော့မှာမဟုတ်ဘူးလို့စိစက်ရေးမှုလက်တာဘရာဟီမီကကုလသမဂ္ဂလုံခြုံရေးကောင်စီမှခြားသာရေးနေတော့ကပြောခဲ့ပါရတယ်။ရွေးကောက်ပွဲအတွက်ဆီးရီးယားအစိုးရကတစုံတရာကြီးညာခြင်းမရှိသေးပေမဲ့လည်းရွေးကောက်ပွဲလုံးမဲ့လှုပ်ရှားဆောင်ရွက်မှုတွေကိုမြင်နေရပါတယ်။တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာခဲ့ရသူတွေရှိရာဒုက္ခသည်စခန်းတစ်ခုစီကိုသမ္မတဘာရှာအယ်အာဆတ်ကမဲဆွယ်စည်းရုံးတဲ့ပုံစံမျိုးတွားရောက်ခဲ့ပါတယ်။ဆီးရီးယားစစ်ပွဲဖြစ်နေတာ၃နှစ်ပြည့်လို့လင်းနစ်ထဲရောက်လာချိန်မှာဆီးရီးယားပြည်သူတွေထိခိုက်ခံစားနေရတာကိုတော့မစ္စတာဘရာဟီမီကလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်ရှင်။
တံခွေယူဆိုင်မှုကြောင့်ပောက်ကွဲမှုဖြစ်ရာကနေပြူကျပျက်စီးခဲ့တဲ့နယူးယောက်မြို့ကတိုက်ခန်းအဆအုပ်နှစ်ခုရဲ့အပျက်စီးပုံတွေကနေနောက်ထပ်အလောင်း၈လောင်းကိုကယ်ဆယ်ရေးလုပ်သားတွေကရှာဖွေတွေ့ရှိခဲ့ကြပါတယ်။ဗုံးထုနေ့ကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုအတွင်းမှာပျောက်ဆုံးနေသူနောက်ထပ်၉ယောက်ထက်မနည်းရှိနေသေးတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ဒီကျန်တဲ့သူတွေကိုအသက်ရှင်လျက်ပြန်တွေ့ရဖို့မျှော်လင့်ချက်ကတော့မေ့မိန်နေပါပြီ။ဒီပောက်ကွဲမှုကြောင့်လူတွေဒါဇင်နဲ့ချီလဲထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာပါ။နယူးယောက်မြို့တော်ဝင် Bill de Blasio ကတော့မိတောက်တွေအားလုံးကိုညှိတက်နိုင်ပြီးကယ်ဆယ်ရေးကြိုးပမ်းမှုတွေအပြီးသတ်တဲ့အချိန်ကြာမှသာဒီတံခွေဘာကြောင့်ယူဆိတ်ခဲ့ရတယ်ဆိုတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေကတပ်သေးအထောက်အထားတွေနဲ့ကောက်ချက်ဆွဲနိုင်မှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုပို့ပြီးတော့စာနာထောက်ထားမှုနဲ့ကျင့်သုံးဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့အတွက်အမိမြေလုံခြုံရေးဌာနကိုညွှန်ကြားထားတယ်လို့သမ္မတဘရက်ဂိုဘားမားကပြောပါတယ်။အောက်လွတ်တော် Hispanic အဖွဲ့ဝင်တွေနဲ့ကြာသာရေးနေတဲ့တွေ့ဆုံစဉ်မှာသမ္မတ Obama ကအခုလိုကြေညာခဲ့တာလို့အင်ဂျီရောကပြောပါရယ်။ စပိန်ဘာသာစကားပြောတဲ့လက်တင်အမေရိကနိုင်ငံသားတွေကိုနေရက်ပြန်ပို့နေတဲ့လုပ်ရက်တွေကြောင့်သမ္မတဥဘာမဝေဖန်ခံရကြိမ်မှာပဲအခုလိုမျိုးသမ္မတကကြေညာတာဖြစ်ပါတယ်အမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးစနစ်တစ်ခုလုံးကိုသုံးသပ်ပြင်ဆင်မဲ့ဆောင်ရွက်မှုဟာလည်းကွန်ဂရက်လွှတ်တော်မှာရှေ့မတိုးနောက်မဆုတ်ဖြစ်နေပါတယ်။အမေရိကန်ပြည်ထောင်စုထဲမှာတရားမဝင်နေထိုင်နေကြသူတန်းနဲ့ချီအပေါ်သမ္မတဥဘာမားရဲ့ကင်တွယ်မှုတွေအပေါ်မှာအားမရဘူးလို့နေရက်ရွှေ့ပြောင်းလာသူတွေဘက်ကနေဆောင်ရွက်ပေးနေတဲ့သူတော်တော်များများကပြောကြပါတယ်။အမေရိကန်ကိုတရားဝင်ရောက်လာသူတွေရဲ့ကလေးတွေကိုနေရက်ပြန်ပို့တဲ့ကိစ္စကိုအရန်မလုပ်ဖို့သမ္မတကဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ရွှေ့ပြောင်းအခြေချလာသူများအရေးလှုပ်ရှားသူတွေကတော့ဒီထက်ပိုလုပ်ဖို့တိုက်တွန်းနေပါတယ်ရှင်။
Direct from Washington, the voice of America,
VOA. တောက်ချန်ညနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့မက်ဆုမြတ်မွန်တို့ကပြောပြသွားတာပါရှင်။အခုတော့အားလုံးစိတ်ဝင်တစားစောင့်ကြည့်နေတဲ့မလေးရှားခီးတဲ့တင်လေးရင်သတင်းအကြောင်းတင်ပြခြင်းပါတယ်။ဒီလေးရင်ပျောက်ဆုံးနေတာဟာသတင်းတစ်ပတ်ရှိလာပြီးဖြစ်တာကြောင့်ဒီအိန္ဒိယသမုတ်တရားတဲ့အထိတိုးချက်ရှာဖွေဖို့နိုင်ငံတကာကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံကလည်းပူးပေါင်းရှာဖွေဖို့ဆောင်ရွက်နေပါပြီ။ဒါနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတဦးကိုမေးမြန်းဆက်သွယ်ထားပါတယ်။လောလောဆယ်ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့မန္တန်တန်ချန်ရေအကြောင်းစုံပြောပြပါအောင်ရှင်
။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုပြန်တန်းတဲ့Boring 777 ခီးတဲ့တင်လေးရင်ဟာမက်လ၈ရက်စနေနေ့မနေ့ပိုင်းကလန်ခီးမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။ခီးတဲ့နဲ့လေရင်အမှုတန်းစုစုပေါင်း239ဦးလိုက်ပါလာတဲ့ဒီလေရင်ဟာကွာလာလမ်ပူလေဆိပ်ကနေထွက်ခွာပြီးတနအီအကြာမှာပျောက်ဆုံးသွားခဲ့တာပါ။ဒီလေရင်ကိုနိုင်ငံပေါင်း12နိုင်ငံကတင်မော42စင်းလေရင်39စင်းနဲ့တောင်တရုတ်ပင်လယ်နဲ့မလေးရှားကျွန်းဆွယ်တစ်ဖက်ကမ်းမန်ယာနဲ့ချီဝေးတဲ့မလက်ကရေလက်ကြားတို့မှအဓိကရှာဖွေခဲ့ကြပေမယ့်တဲလွန်စာတစုံတရာမတွေ့ရတာကြောင့်လေရင်နဲ့နောက်ဆုံးအဆက်အသွယ်ပြတ်သွားခဲ့တဲ့နေရာကနေမိုင်းထောင်ချီပြီးဝေးတဲ့အိန္ဒိယသမုတ်တရာအထိကိုတိုးချက်ရှာဖွေဖို့ဆုံးဖြတ်ခဲ့ကြတာပါ။အိန္ဒိယသမုတ်တရာထဲရှာဖွေတဲ့အခါမြန်မာရေပိုင်နဲ့လည်းထိစပ်နေတာကြောင့်မြန်မာနိုင်ငံကလည်းပူးပေါင်းဆောင်ရွက်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကပြောပါရယ်
။ဒီလိုသူတို့ရှာဖွေတဲ့လေရင်မြန်နေပါလေမြန်မာနိုင်ငံရဲ့လေပိုင်နဲ့တဲကိုဖြတ်ကျော်မယ်ဆိုရင်ဝင်ရောက်မယ်ဆိုရင်အဲကျွန်တော်ဝင်ရောက်ခွင့်ပြုထားတယ်။တရားမတော်ရေနေနေလဲအဲ့ဒီဘက်ကကိုယ့်ရဲ့နေပြည်တော်မှာပါဝင်ကူညီရှာဖွေပေးဖို့သူတို့အောက်မှာညှိနှိုင်းဆောင်ရွက်နေပါတယ်။တရားမတော်ကာကွယ်ရေးနေနေရေတန်းနေနေစပရမန်ပါဝင်ဆောင်ရွက်ဖို့လုပ်ဖို့ဆိုတော့ညွှန်ကြားထားတယ်လို့သိတယ်။ဟိုအစ်မောရေတွေ့ဘယ်နေရာမှာရောက်နေဆိုတော့ကျွန်တော်အဲ့ဒါတော့ operation ကိစ္စတွေဖြစ်လို့ကျွန်တော်အသေးစိတ်မသိဘူးရ။တရားမတော်ဘက်ကလည်းဘယ်နေရာတွေကိုလုပ်ပေးစီချင်တယ်ဒါတွေတော့ညှိနှံပါတော့။သူတို့ရှာမဲ့ area နဲ့ကျွန်တော်တို့ရှိတဲ့ area နဲ့ဒါတွေညှိနှံပါတော့။
တခါမြန်မာလေကြောင်းညွှန်ကြားမှုဦးစီးဌာနကလည်းမလေးရှားနိုင်ငံကနေမြန်မာလေပိုင်နယ်အတွင်းလိုအပ်ရင်ဝင်ရောက်ရှာဖွေခွင့်ပြုဖို့ပြီးခဲ့တဲ့အင်္ဂါနေ့ကအကူအညီတောင်းခံခဲ့တာကြောင့်တပတ်တိတိရှာဖွေခွင့်မြန်မာလေကြောင်းဘက်ကခွင့်ပြုထားပြီးလောလောဆယ်မြန်မာလေပိုင်နယ်ထဲဝင်ရောက်ရှာဖွေမှုတွေတော့မရှိသေးဘူးလို့မြန်မာလေကြောင်းညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းဆွေထွန်းကပြောပါတယ
်ဆက်ပြေးနေကြရလေမြန်မာလေပိုင်နယ်ထဲမှာလိုအပ်လာလို့ရှိရင်ဝင်ပြီးတော့ရှာဖွေခွင့်ပေါ့တောင်းတာရှိပါတယ်ရှိတော့ကျွန်တော်တို့ကအဲ့ဒါကို9ရက်သက်တမ်းနဲ့ပေါ့သူတို့တောင်းတဲ့လေပြာမျိုးစား6မျိုးလောက်ရှိတယ်ပေါ့6မျိုးလောက်ဟိုဟာကိုကျွန်တော်တို့ကြိုတင်ခွင့်ပြုချက်သဘောနဲ့ခွင့်ပြုပေးထားတယ်အဲ့ဒီအစီအမဲရှိသေးတယ်ဟိုဘက်ကလာမယ်ဘယ်တော့လာမယ်ဘာညာဆိုတော့အဲ့ flight plan နဲ့တင်လာတာမျိုးတော့အခုချိန်ကြီးတော့လှုပ်ရှားမှုမရှိသေးဘူးကြောစီတင်ပြတောက်ခတ်နေဆိုတဲ့အထဲထဲမှာတော့ဒါမလေးရှားလေတက်ကပါတယ်နောက်ဩစတြေးလျလေတက်ကပါတယ်ဆိုတာမျိုးဟိုလေမြန်လေးရပါတော့တွေ့လို့ရပါပေါ့အထူးသဖြင့်တော့ဒီဟာခုနဆက်ဂျာရက်စကျူးအတွက်ကိုပုံးတဲ့လေမြန်လေးပေါ့
ဒါအပြင်ပင်လယ်ရေချောင်းဘက်ကဆိုရင်မြမတက်မတော်ရေနဲ့အတူရေချောင်းဦးစီးဌာနကလည်းပူးပေါင်းဆောင်ရွက်နေပြီးအဓိကရှာဖွေမဲ့မြမရေပိုင်တဲ့ area နဲ့ပတ်သက်လို့လဲဦးဝင်းဆွေထွန်းကအခုလိုဆက်ပြောပါတယ
်အဓိကတော့ပင်လယ်ပြင်ပဲဗျကျွန်တော်ဘက်ကဆိုင်တာဆိုတော့အဓိကခေါ်တာပြောတဲ့ဟိုဘေးအော့ဘင်္ဂောလ် area ပေါ့ဘင်္ဂလားပင်လယ်ဝရမှာဖြစ်မယ်ဟိုဘက်ဆိုရင် Port Blair ကျွန်းလို့ပါတော့ဒါအိန္ဒိယဘက် Port Blair ကျွန်းလို့ပါတော့ဘယ်နားလောက်ထိရောက်တဲ့ area ပေါ့ဒါပေမဲ့ဒီဟာလဲခေါ်တာကျွန်တော်ပြောလို့ပဲအချမ်းမြေရာထားတဲ့ area wide ကြီးကိုသူကလှုပ်ထားတာပေါ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ facility တို့ပါတော့ညာလို့ဆိုတာဒါဟိုတဲ့ပေါ့ကာကွယ်ရေးဘက်တပ်ဖက်ကပေါ့ဒါတပ်ဖက်ကဒါဟိုလိုအပ်လာလို့ရင်းပြင်လဲဒါကူညီပေးကြမှာပါ
အခုလိုဒေတာရင်းအရေးကိစ္စတွေမှာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်လာတာဟာမြန်မာနိုင်ငံမှာ သမရဦးသိန်းစိန်အရတအစိုးရတက်လာပြီးတဲ့နောက်ဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွက်ကတော့အာဆီယံနိုင်ငံတွေကြားထဲမှာသဘောတူညီချက်အရမြန်မာနိုင်ငံဘက်ကပူးပေါင်းလှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုပါတယ
်။ကာကွယ်ရေးဝန်ကြီးဌာနချင်းပူးပေါင်းဆောင်ရွက်မှုတွေမှာလည်းဒီလိုမျိုးရှာဖွေတဲ့ Section Review SAR ကိစ္စတွေကပါပြီးသားပဲလေ။အဲဒါကြောင့်အဲ့ဒီအရာတွေကျွန်တော်ကချက်ချင်းသူ့ဘက်ကိုပဲချက်ချင်းပဲညှိနှိုင်းဆောင်ရွက်နေတာပါ။ဘာလို့ဆိုကျွန်တော်တို့ကဗျာအာဆီယံရဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာဒီလိုမျိုး NDA တွေတုံလို့ရှိရင်ပူးပေါင်းဆောင်ရွက်တာတို့ဝိုင်းဝန်းရှာဖွေတာဆိုတော့လုပ်ရမယ်သဘောတူထားတဲ့မူပေါင်းတွေရှိပါတယ်။အသိမကြာခင်ကနေပြည်တော်မှာလုပ်တဲ့တပ်မတော်ကောင်စီတို့များအစည်းအဝေးမှာလည်းဒီကိစ္စကိုကျွန်တော်ကဆွေးနွေးခဲ့တာပေါ့နော်။အဲ့တော့အဲ့ဒီမူပေါင်းတွေအတိုင်းပဲကျွန်တော်ကပါဝင်ကူညီဆောင်ရွက်နေတာဖြစ်ပါတယ
်။မလေးရှားအစိုးရဟာအခုလိုတခါမှမကြုံခဲ့ဘူးတဲ့အခြေအနေမျိုးကိုကင်တွယ်ဖြေရှင်းနေရတာဖြစ်တဲ့အတွက်ခရီးတဲ့နဲ့လေရင်အမှုတန်းစုစုပေါင်း239ဦးလိုက်ပါလာတဲ့ Boring 777လေရင်ပြန်ရှာတွေးဖို့အတွက်ဘာပဲလောက်ရလောက်ရလှုပ်ဆောင်သွားမှာဖြစ်တယ်လို့မလေးရှားတယ်ယူပို့ဆောင်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင
်မန္တန္တာချမ်းပါရှင်ဒီကနေ့ဟာအပြည်ပြည်ဆိုင်ရာမြေချောင်းများထိမ့်သိမ့်ရေးနဲ့ရေကာတာဆန့်ကျင်ရေးနေဖြစ်ပါတယ်ဒါကြောင့်အေယာဝတီမြစ်စုံရေကာတာနဲ့တန်လွင်မြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ဖို့အတွက်လူမှုအဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေကတောင်းဆိုလိုက်ပါတယ်ဒီစီလိုစီမံကိန်းတွေကြောင့်ဘလို့ဆိုးကျိုးတွေဖြစ်လာနိုင်ပါသလဲအကြောင်းစုံကိုပြောပြပါဦးကိုမိုးစောရေ
ဟုတ်ကဲ့ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာမြစ်ကြောင်းများထင်းသိင်းရေးနဲ့ရေကာတာစန့်ကျင်ရေးနေ့မှာကချင်ပြည်နယ်မြစ်စုံနဲ့မွန်ပြည်နယ်ဘလူးကျွန်းမှာခမ်းနားနဲ့ဆူတောင်းပေါ်တွေကျင်းပပြီးအေယာဝတီမြစ်စုံရေကာတာနဲ့တောင်လွင်မြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်ဒီကနေ့လူမှုအဖွဲ့အစည်း30လောက်စုပေါင်းပြီးမြစ်စုံစီမံကိန်းရပ်တန့်ဖို့အတွက်အေယာဝတီမြစ်စုံမှာအခမ်းအနားကျင်းပတောင်းဆိုခဲ့တဲ့အကြောင်းကိုကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကအခုလိုပြောပါတယ်
ဒီနေ့ကဂျင်းယောင်ဆိုအဖွဲ့ဒီအဖွဲ့တုံးချေပူတောင်းမှမစ်ဆိုမှာဟောဒီ International River Day လေးနိုင်ငံတကာမြောင်းအင်အရာနဲ့ဆွတ်လို့တယ်အတိကကဒီ AOT မစ်ဆိုရေကတာကိုအပြည့်ပိုင်ရက်ဆိုင်လို့ဒီ CPI လေနောက်ဆုတ်ပေးဖို့ပါနော်အစိုးရအနေနဲ့လည်းဒါလုံးဝရက်ဆိုင်ဖို့တောင်းဆိုတယ်အဲ့ဒီချက်လက်ပြုလုပ်ခြင်းဖြစ်တယ်အဲ့လေ
မြေဆုံရေကာတာတိဆောက်တာကိုတနိုင်ငံလုံးကဝိုင်းဝန်းကန့်ကွက်ခဲ့တာကြောင့်နိုင်ငံတော်သမ္မတဦးသိန်းစိန်ကသူ့အစိုးရလက်ထက်မှာရပ်ဆိုင်ထားမှာဖြစ်ကြောင်း2017စက်တင်ဘာလကကြေညာထားတာဖြစ်ပါတယ်။လောလောဆယ်မှာမြေဆုံစီမံကိန်းကိုဆက်လက်ဆောင်ရွက်ဖို့ပြင်ဆင်နေတာကိုတွေ့မြင်နေရတယ်လို့လည်းကိုစားကြီးကပြောပါတယ်
။အခုမြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးဆက်လက်ဒီအောင်မြင်တာကြေးရွာပဲနော်။စံပြကြေးရွာမှာဒီဆက်ပြကြောင်းရွှေ့ဖို့အစီအစဉ်တွေချထားတာကိုသိရှိရတယ်။ခုဒီဘသူစား back for the set jam dia ကြီးရတယ်နော်။ CPI ဒီဦးစီးဦးဆောင်မှာရုပ်ကင်းဦးစီးဦးဆောင်မှာဒီ land အတစ်ထောက်တော့လို့ဒီနေရာစီမံကိန်းတွေဆက်လုပ်နေတာကိုသိရှိရတယ်။အဲ့ဒါအကြီးချေအဖြစ်ဒီမြေဆုံရေကာတာကိုဒီသမ္မတသိန်းစိန်နဲ့ဆက်ကုန်တဲ့တကြိုင်နဲ့တို့ဖို့စင်တင်ဂျင်းစင်နေတဲ့ဘောထားမှာသိရှိရတယ်။
အေရီမြစ်စုံမှာမြစ်စုံစီမံကိန်းရပ်တန့်ဖို့တောင်းဆိုနေချိန်မှာပဲတန်လွင်မြစ်ပေါ်ကရေကာတာတွေတိစောက်တာကိုရပ်တန့်ဖို့အတွက်မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့ကဥဆောင်ပြီးမွန်ပြည်နယ်မှာဆူတောင်းပွဲကျင်းပတောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆိုင်းခေဆိုင်ကပြောပါတယ
်ကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာဒီမော်လမြိုင်ဖလူးကျွန်းမှာကျွန်တော်တို့ March 14 campaign တောင်းလုပ်တယ်ခင်ဗျာမနေ့ပိုင်းမှာတော့ဒီပတာလေးခုနဲ့ကျွန်တော်တို့ဆူတောင်းတာပေါ့ဒီကလေးမြေရကတာကြောင့်ထိခိုက်တဲ့လူတွေကိုမထိခိုက်အောင်ရဲနောက်ပြီးတော့စူပေါင်းကာကွယ်ဖို့လို့ရဲနောက်ပြီးတော့ဒီရကတာကြီးမဖြစ်အောင်ရဲနောက်ပြီးတော့ကျွန်တော်တို့ဒီကလေးမြေတချို့မှာနေနေထိုင်နေတဲ့လူတွေအားကြမ်းမှချမ်းသာစွာနဲ့ရခိုင်လိုမျိုးနေနိုင်အောင်အဲ့ဒါတွေစူပေါင်းကြပါတယ်ခင်ဗျာ
2013ခုနှစ်အတွင်းမှာတန်လွင်အထက်ပိုင်းကုန်းလုံမြို့နယ်အတွင်းမှာရေကာတာတိဆောက်ဖို့အတွက်လမ်းဖောင်းလုပ်ပြင်ဆင်တာတွေကြောင့်ကျေးရွာ60ကဒေသခံတွေဟာမြေယာနဲ့အိုးအိမ်တွေဆုံးရှုံးခဲ့ရတယ်လို့မြန်မာနိုင်ငံမြေချောင်းများဆိုင်ရာကွန်ရက်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။တန်လွင်မြို့ပေါ်မှာတိဆောက်မဲ့ရေကာတာတွေကတော့ရှမ်းပြည်နယ်မှာကုန်းလုံ၊နောင်ဖာနဲ့တာဆန်၊ကယားပြည်နယ်မှာရွာသိပ်နဲ့ကရင်ပြည်နယ်မှာဟတ်ကြီးရေကာတာတွေဖြစ်ပါတယ်။ဒီစီမံကိန်းတွေရပ်တန့်ဖို့အတွက်ဒေသခံပြည်သူ3,300ကျော်နဲ့နိုင်ငံရေးပါတီတွေအပါအဝင်လူမှုအဖွဲ့အစည်း130ကျော်ကလက်မှတ်ရေးထိုးတောင်းဆိုထားပါတယ်။ကရင်မြစ်ချောင်းမြစောင့်ကြည့်ရေးအဖွဲ့ကစောတာဘိုးကတော့ရေကာတာတွေကိုလူတုသဘောဆန္ဒမပါဘဲတိဆောက်မယ်ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရယူထားတဲ့အပြစ်ခတ်ရက်စဲရေးကိုပါထိခိုက်လာနိုင်မယ်လို့သုံးသပ်ပါတယ်
။လက်တလုံးအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ Facebook ရောက်ထိခိုက်နေတယ်အပြင်အကျဆောင်မယ်ပဲ။ဘာကြောင့်လဲဆိုတော့အခုရေကာတာတွေတည်ဆောက်မဲ့နေရာတွေကလက်နက်ကင်ဖွဲ့စည်းရေးအများကြီးနေရာ။အဲ့ဒီအခုတော့ဟတ်ကြီးပဲဆိုပါဆိုဟတ်ကြီးနေရာကတိခိပြေရှိတယ်၊ချင်းလူရှိတယ်၊အခုပမာစစ်တပ်ရှိတယ်။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြတဘာဝအရင်းမြစ်တွေကိုပိုင်ဆိုင်ခွင့်အသုံးချခွင့်နဲ့အကျိုးအမြတ်မျှဝေအသုံးပြုခွင့်စရာတွေကိုညှိနှိုင်းအပြေမရှာနိုင်သေးခင်မှာရေကာတာစီမံကိန်းတွေဆောင်ရွက်မယ်ဆိုရင်ပြည်ရင်းစစ်ကိုမီးမွေးသလိုဖြစ်နိုင်ကြောင်းလဲမြန်မာနိုင်ငံမြေချောင်းများဆိုင်ရာကွန်ရက်အဖွဲ့ကသဘောထားထုတ်ပြန်ထားပါတယ်။လက်ရှိတည်ဆောက်မဲ့ရေကာတာတွေကထုတ်လုပ်မဲ့လျှက်စစ်တပ်အားရဲ့60ရာခိုင်နှုန်းကိုတရုတ်နဲ့ထိုင်းနိုင်ငံကိုတင်ပို့มาဖြစ်ကြောင်းနဲ့ဒေသခံပြည်သူတွေကတော့အိုးအိမ်နဲ့လေယာဉ်မြေဆုံးရှုံးတာတဘာဝပတ်ဝန်းကျင်ပျက်စီးတာစတဲ့ဆိုးကျိုးတွေကိုခံစားရမှာဖြစ်ကြောင်းဝေဖန်ထောက်ပြထားပါတယ
် VOA သတင်းတောက်ကိုမိုးစောပါရှင်မတ်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းမြန်မာနယ်စပ်တနေရာမှာကျင်းပနေတဲ့ចောင်းသားတမတော် ABSDF ရဲ့ညီလာခံမှာအခုဆိုရင်ဒီဗဟိုကောမဒီဝင်တွေကိုရွေးချယ်တင်ပြလိုက်ပါတယ်။ဒါကြောင့်ဒီ ABSDF ရဲ့အနာဂတ်မှာဘာတွေဆောင်ရွက်သွားဖို့ရှိသလဲ။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးအပြီးလက်နက်ကင်တော်လှန်ရေးကိုလှုပ်ဆောင်မယ်ဆိုတဲ့ယုံကြည်ချက်တွေနဲ့တောခုသွားခဲ့ကြတဲ့ចောင်းသားတွေဟာတိုင်းရင်းသားနယ်မြေအသီးသီးမှာအခြေခံစခန်းတွေဖွင့်ပြီးတိုင်းရင်းသားတွေနဲ့အတူစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုလှုပ်ဆောင်ခဲ့ပါတယ်။မလ9ရက်နေ့ကနေတပတ်ကြာကျင်းပခဲ့တဲ့စေချိန်မြောက်ညီလာခံအတွင်းအဖွဲ့အစည်းပြန်လည်တည်ဆောက်ရေးအတွက်ရှေ့လုပ်ငန်းစဉ်တွေကိုချမှတ်ခဲ့တဲ့အပြင်အပြစ်ခတ်ရစေရေးလုပ်ခဲ့တာဟာလက်နက်ကင်တော်လှန်ရေးကိုဆွလွတ်တာမဟုတ်တဲ့အတွက်လိုအပ်ချက်အရလက်နက်ကင်တော်လှန်ရေးကိုဆက်လုပ်သွားဖို့ရှိတယ်ဆိုပြီးဒုဥက္ကဋ္ဌဖြစ်ရွေးချယ်ခံခဲ့ရတဲ့ရဲဘော်မျိုးဝင်းကဆိုပါတယ
်ဒီကတော့ဒီကျွန်တော်ဥတီချယ်လေးရနေတယ်ကျွန်တော်ဒီဆရာနာရှင်တင်အောင်ဒီကတော့ကျွန်တော်ခင်းနေခတ်ပြတရားလို့လောင်မြောင်ရေးရဒီမိုကရေစီနဲ့လူခွင့်ရရှိရေးဒီတွင်ချိုင်းရရှိတဲ့ကျွန်တော်တို့ဒီဖက်ဒရယ်ပြည်ထောင်စုပေါ်ထောင်ရေးတွေဖြစ်ပါတယ်။ချမှတ်ခဲ့တဲ့ဥတီချယ်လေးရတိုင်းထမ်းအောင်မြင်ဖို့တော့ကျွန်တော်တို့ဆက်လက်ကြိုးပမ်းသွားမှာပါ။အခုချက်ထီတော့ကျွန်တော်ဥတီချယ်ရည်မှတ်ချက်ပေါင်းမြအောင်မြင်တဲ့အနေထားထီတော့ကျွန်တော်မရောက်သေးဘူးပေါ့နော်။ဒီဥတီချယ်ရည်မှတ်ချက်ပေါင်းမြအောင်မြင်ဖို့ကြိုးပမ်းနေရမှာတော့ကျွန်တော်အားစုအားလုံးနဲ့လက်တွဲပြီးတော့ရှေ့ဆက်ပေါင်းတဲ့ဖော်နာဖို့အတွက်ဒီနေ့ကလည်းမှဖြစ်ရှိနေတဲ့နိုင်ငံရေးကိစ္စတွေကိုအင်အားစုအားလုံးပါဝင်ပြီးမှဖြည့်ဆည်းဆွေးနွေးဖြစ်ရှာဆောင်ရွက်ဖို့အတွက်ဦးတည်ပြုတဲ့ကျွန်တော်ဆက်လက်ကြိုးပမ်းသွားမှာပါ
။25နှစ်ကြာတရင်သားရည်နဲ့အတူတိုက်ပွဲပေါင်းများစွာကိုအတူတိုက်ခဲ့တဲ့ထောင်ပေါင်းချီရှိတဲ့ចောင်းသားတပ်မတော်ကတပ်သားတွေဟာတရင်သားနယ်မြေအသီးသီးမှာယာနဲ့ချီပြီးကြဆုံးခဲ့ရတာပါ။လူမျိုးပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးចောင်းသားတပ်မတော်ဟာတရင်သားမဟာမိတ်တွေနဲ့လက်တွဲတိုက်ပွဲဝင်မှုတွေကြောင့်တရင်သားတွေကြားမှာတော့ယုံကြည်မှုရတဲ့အဖွဲ့အစည်းဖြစ်ထင်ရှားပါတယ်။မကြသေးခင်တုန်းကတော့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်တဲ့ကာလကိုရောက်တဲ့အခါတရင်သားအဖွဲ့တွေဟာလည်းမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။ဒီနောက်မှာတော့တရင်သားနယ်မြေတွေမှာအခြေချလှုပ်ရှားနေတဲ့ចောင်းသားတပ်မတော်ဟာလည်းမြန်မာအစိုးရနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအပြစ်ခတ်ရစဲရေးတွေကိုပြည်တော်စုအဆင့်ထိလုပ်ခဲ့ကြပါတယ်။ဒါပေမဲ့25နှစ်တာကာလအတွင်းမှာသူတို့ရဲ့ဥတီချက်၄ရက်ကိုအကောင့်ထဲပေါ်နိုင်မှုအားနည်းခဲ့တယ်ဆိုပြီးညီလာခံအပြီးမှာပြောကြားသွားပါတယ်။ညီလာခံကိုထိုင်းမြန်မာနယ်စပ်တနေရာဖြစ်တဲ့ဒေါင်းတမန်စခန်းမှာကျင်းပခဲ့ပြီးယာကနန်းရှိတဲ့ကိုယ်စားလှယ်တွေကတက်ရောက်ဆွေးနွေးခဲ့ကြပါတယ်။မလ9ရက်နေ့ကနေစတင်ကျင်းပခဲ့တဲ့ညီလာခံအတွင်းမှာဥက္ကဋ္ဌအဖြစ်ရဲဘော်တန်ခဲကပြန်လည်ရွေးချယ်ခံရပြီးဗဟိုကော်မတီဝင်19ဦးပါတယ်လို့ဆိုပါတယ်။
ကိုဦးရမဥက္ကဋ္ဌကိုတန်ခဲဒီဥက္ကဋ္ဌကိုမျိုးဝင်အထွေထွေအကူအညီမှုကိုဆန်နီအထွေထွေမှုတဲ့ကိုမြင့်ဦးအထွေထွေမှုနဲ့ကိုလှထေကိုကိုရထွတ
်ကျောင်းသားတက်မတော်ရဲ့25နှစ်တာကာလမှာတော့တိုင်းရင်းသားနေမျိုးတွေအတွင်းမှာတိုက်ပွဲတွေကြောင့်ကြဆုံးတာငှက်ဖျားတွေနဲ့တခြားရောဂါတွေကြောင့်ကြဆုံးကြတာတိုင်းရင်းသားလူမျိုးစုတွေကြားမှာလူမျိုးရေးအယအမြင်ကြည်လင်မှုမရှိဘဲနားလည်မှုလွဲခဲ့တဲ့အတွက်တပ်ဖြတ်ခံခဲ့ရတာကျောင်းသားချင်းချင်းကြားမှာလဲဆွဆဲမှုတန်တရားတွေနဲ့ကြံဖက်တက်ဖြတ်မှုတွေလည်းဖြစ်ခဲ့တာပါဒီဖြစ်ရက်တွေအတွက်လဲကျောင်းသားတက်မတော်ကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးမကြခင်မှာပြည်သူကိုချပြမဲ့အစီရင်ခံစာတစ်ခုထွက်ပေါ်လာဖို့ရှိပါတယ်ကျောင်းသားတက်မတော်ဟာ1988ခုနှစ်ဒီမိုကရေစီရေးတော်ဘုံကြီးအပြီးနိုဝင်ဘာလ10ရက်နေ့မှာတည်ထောင်ချိန်မှာတက်သားအင်အားတောင်းနေချီပြီးရှိခဲ့တာပါအခု25နှစ်တာကာလမှာတော့အင်အားရာခိုင်နှုန်းလောက်ပဲလှုပ်ရှားနိုင်ပါတော့တယ်။လက်ရှိမှာတော့လူသစ်စုဆောင်းတာတွေ၊နေမြေတိုးချဲ့တာတွေကိုလည်းရှေ့လုပ်ငန်းစဉ်တွေမှာလှုပ်ဆောင်သွားဖို့ရှိတယ်လို့ဆိုပါတယ်ရှင်
။ VOE သတင်းတော့မအေးပါပါရှင်။တောက်ချာနေည VOE မြန်မာပိုင်းစီစဉ်ကိုတရရှင်နေနားဆင်နေကြတာပါ။ကလေးစစ်သားစုဆောင်းအုံပြူတာတွေကို2016ခုနှစ်မှာအဆုံးသက်ရေးကုလသမဂ္ဂကလှုပ်ရှားမှုတစ်ခုစတင်လိုက်ပါပြီ။ကလေးစစ်သားစုဆောင်းနေပါတယ်ဆိုပြီးလုံခြုံရေးကောင်စီကစည်ရင်းသွင်းခံထားရတဲ့နိုင်ငံပေါင်း၈နိုင်ငံတို့ကလည်းဒီချိုးဖောက်မှုတွေကိုအဆုံးသတ်ဖို့နဲ့အနာဂတ်မှာဒီလိုလောက်ရမျိုးတွေကနေကာကွယ်နိုင်ဖို့အတွက်လုပ်ငန်းအစီအစဉ်ကိုလက်မှတ်ထိုးဖို့သဘောတူညီပြီးပြီလို့လည်းကုလသမဂ္ဂကပြောပါတယ် VOA သတင်းတော့လီဇာရှလိုင်းသတင်းပေးပို့ထားတာကိုမတ်သိမ်ကြီးထားရေးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင် ကုလသမဂ္ဂမှာကလေးစစ်သားစုဆောင်နေတဲ့အဖွဲ့အစည်းပေါင်း55ခုလို့ရဲ့စည်ရင်ရှိနေပါတယ်။ဒီထဲမှာအစိုးရမဟုတ်တဲ့အဖွဲ့အစည်း44ခုနဲ့အစိုးရ8ခုတို့ပါဝင်ပါတယ်။အစိုးရတွေကတော့အာဖဂန်နစ္စတန်၊မြန်မာ၊ချတ်၊ကွန်ဂို၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်နဲ့ယီမန်နိုင်ငံတို့ဖြစ်ကြပါတယ်။ကုလကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF နဲ့ပူးတွဲပြုလုပ်တဲ့ဒီလှုပ်ရှားမှုကိုတော့ကလေးသင်ငယ်များနဲ့လက်နက်ကင်ပြိပခါများဆိုင်ရာကုလအထူးကိုယ်စားလှယ်လိုင်လာဇာရော့ဂီကဥဆောင်တာဖြစ်ပါတယ်စစ်ပွဲတွေမှာကလေးတွေကိုအသုံးပြုတိုက်ခိုက်နေကြတာဟာလက်ခံနိုင်စရာမရှိဘူးဆိုတာနဲ့ဒါကိုအဆုံးသတ်ဖို့အတွက်နိုင်ငံတွေကသဘောတူကြတာကြောင့်အခုလှုပ်ရှားမှုရှေ့အလားအလာကတော့ကောင်းပါတယ်လို့သူမကပြောပါတယ
် No government in the world is telling us I have the right to recruit children and to send them fight.
ကဘာဘော်ကဘယ်ဆိုရကားမှကလေးတွေကိုစုဆောင်းပြီးတိုက်ပွဲတွေကိုဆစ်လွတ်နိုင်တဲ့အခွင့်အရေးရှိနေပါတယ်လို့မပြောကြပါဘူး။ခင်ဗျားတို့လုံမဟုတ်ပါဘူးလို့လည်းဘယ်သူကမှကျမတို့မပြောကြပါဘူး။ကလေးစစ်သားစုဆောင်းနေတဲ့နိုင်ငံ၈နိုင်ငံထဲက၆နိုင်ငံကတော့ကုလသမဂ္ဂနဲ့သဘောတူလက်မှတ်ရေးထိုးပြီးပါပြီ။ကျန်တဲ့၂နိုင်ငံကတော့သူတို့ရဲ့လုပ်ငန်းအစီအစဉ်ကိုအပြီးသက်လှုပ်ဆောင်နေကြပါတယ်။
ရှင်မင်းနဲ့ဆူရန်နိုင်ငံတို့ကတော့သဘောတူညီချက်ကိုလက်မှတ်မထိုးရသေးပေမဲ့ကလေးစစ်သားအသုံးပြုမှုကိုရက်ဆိုင်မှမယ်လို့ပိုင်ဖြတ်ထားကြပါတယ်။ကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးအတွက်လည်းလက်ရှိမှာကုလသမဂ္ဂနဲ့ဒီနှစ်နိုင်ငံတို့ညှိနှိုင်းနေကြပါတယ်။ကုလရဲ့လုပ်ငန်းစီစဉ်ရအစိုးရတွေဟာသူတို့ရဲ့စစ်တပ်တွေမှာကလေးစစ်သားစုဆောင်းမှုနဲ့အသုံးပြုမှုကိုတားမြစ်ဖို့မဖြစ်မနေလှုံ့ဆော်ရမှာလည်းဖြစ်ပါတယ်။စစ်တပ်ထဲကကလေးစစ်သားတွေကိုပြန်လွှတ်ပေးဖို့နဲ့ဒီကလေးငယ်တွေကိုအရက်သားတွေအဖြစ်ပြန်လည်နေထိုင်နိုင်ဖို့ကိုလည်းကတိပေးထားတာဖြစ်ပါတယ်။ကလေးစစ်သားစုဆောင်းမှုကိုပြစ်မှုအဖြစ်ဥပဒေပြဋ္ဌာန်းဖို့နဲ့အသက်18နှစ်အောက်ကလေးတွေကိုစစ်သားအဖြစ်မစုဆောင်းဖို့အသေးအချာလှုပ်ဆောင်ရေးကိုလည်းကုလလုပ်ငန်းအစီအစဉ်ကနိုင်ငံတွေကိုတောင်းဆိုထားတာပါ။ကုလလုပ်ခွင့်ရေးကောင်စီမှမစ်ဇာရော့ဂီကသူမရဲ့နှစ်ပတ်လည်အစီရင်ခံစာကိုတင်သွင်းထားမှာဆိုရင်လေကလေးငယ်တွေအပေါ်မှာကဘာတလွားကပြိပခါတွေရဲ့ရိုက်ခတ်တက်ရောက်မှုတွေရဲ့အချိုးအစားမညီမျှမှုတွေနဲ့တီးခံနိုင်စရာမရှိတဲ့အကြောင်းအရာတွေကိုထည့်သွင်းပြောဆိုခဲ့ပါတယ်။နိုင်ငံအတော်များများမှာလက်နက်ကိုင်ပြိပခါတွေဟာပို့ပြီးတော့ကြီးထွားလာတယ်လို့သူမကမှတ်ချက်ပေးပြောကြားပြီးအထူးသဖြင့်တော့ဆီးရီးယားတောင်ဆူဒန်နဲ့ဗဟိုအာဖရိကနိုင်ငံတို့မှာဖြစ်ပါတယ်တဲ့။တခြားနိုင်ငံတွေမှာဆိုရင်လည်းပဲထောင်ပေါင်းများစွာသောကလေးငယ်တွေဟာစုဆောင်းခံရတာတပ်ဖြတ်ခံရတာမိုင်းထီတာနဲ့ဒဇဂန်တွေဖြစ်ကြရတယ်လို့လဲသူမကထပ်လောင်းပြောခဲ့ပါတယ်။သူမဟာဆိုရင်ကွန်ဂိုနိုင်ငံမှာအထူးကိုယ်စားလှယ်အဖြစ်၄နှစ်တာတာဝန်ထမ်းဆောင်ခဲ့တာပါ။မိန်းကလေးငယ်တွေယောက်ျားလေးတွေပြန်ပြောပြတယ်။သူတို့ဘယ်နည်းဘယ်ပုံဖမ်းဆီးခေါ်ဆောင်ခံကြရ၊စုဆောင်းခံကြရ၊စခန်းသွင်းလေ့ကျင့်ခံကြရတယ်ဆိုတာတွေနဲ့လိန်ကျွန်းနေအဖြစ်ဘလို့ပြုမှုခံရတယ်ဆိုတဲ့တုံ့လောက်ဖွယ်အကြောင်းတွေကိုကြားခဲ့ကြရတာဟာဆိုရင်သူမအနေနဲ့အတော်လေးကိုထိခိုက်ခံစားခဲ့ရပါတယ်လို့လည်းပြောပါတယ်။ကဘာတဝန်းကလေးစစ်သားအဖြစ်စုဆောင်းခံထားရသူအရေးအတွက်ဟာခံမှန်းချီ2သိန်းခွဲကနေ3သိန်းလောက်ထိရှိနေပါတယ်။အစိုးရတွေအနေနဲ့လည်းကလေးစစ်သားအဖြစ်ပြုမှုစေခိုင်းတာဟာဘလောက်အထိနာကျင်စေတယ်လဲဆိုတာနဲ့သူတို့ရဲ့စုဆောင်းမှုတွေဟာဘလောက်ရှက်စရာကောင်းတယ်လဲဆိုတာကိုပို့ပြီးတော့သိမြင်လာကြပါပြီလို့လည်းမစ်ဇာရော့ဂီကပြောပါတယ်။အစိုးရတွေအနေနဲ့လည်းကုလလုံခြုံရေးကောင်စီရဲ့ကလေးစစ်သားစုဆောင်းတဲ့နိုင်ငံများစီးရင်မှာမရှိခြင်းပဲကလေးစစ်သားလုံးဝမရှိတဲ့နိုင်ငံတွေအဖြစ်ယက်တီခြင်းကြတယ်လို့လည်းသူမကပြောပါတယ်။ဒါကြောင့်လဲ Children Not Soldier ကလေးတွေစစ်သားမဟုတ်ဆိုတဲ့လှုပ်ရှားမှုအကျွမ်းမဲ့အောင်မြင်ဖို့အတွက်ဒီအချက်ကမျှော်လင့်ချက်ပဲလို့လည်းသူမကပြောကြားကြောင်းပါရှင်
။ကျေးဇူးပါမတ်တင်ကြီးထားရေကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနိုင်ငံတကာရောက်နေတဲ့သောရရှင်တွေအနေနဲ့အင်တာနက်စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ဝေဖန်အကြံပေးချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပ
ါဂျိုဒူတွေကိုဒုံမြန်ကြီးတွေနဲ့လွတ်တင်ရပါတယ်ဒီဒုံမြန်တွေနဲ့ပစ်တင်လိုက်တဲ့ဂျိုဒူတွေကအမျိုးအစားအများကြီးရှိတယ်ခွဲထားတဲ့အမျိုးအစား
တွေပြန်တဲ့ဤပညာအစီအစဉ်မှာအပြည့်စုံကြားမှာပါရှင်တခါတုဒဆုံလေးအမေရိကန်တခွင်မှာသရရှင်နေစောင့်မျှော်နားဆင်ကြပါအခုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါနေပြည်တော်စပူသီရီမဲဆန္ဒနယ်မြေက NLD လွတ်တော်အမတ်ဒေါ်ဆန္ဒမင်းဟာ Women Democracy Network ရဲ့ဖိတ်ကြားချက်အရမကြသေးမီကအမေရိကန်ပြည်ထောင်စုကိုခေတ္တရောက်ရှိခဲ့ပါတယ်။ကမ္ဘာတဝန်းနိုင်ငံရေးမှအမျိုးသမီးတွေပါဝင်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့တခြားနိုင်ငံတွေကအမျိုးသမီးကိုယ်စားလှယ်တွေနဲ့ဘာတွေအမြင်ချင်းဖလှယ်ခဲ့ကြသလဲ။မြန်မာနိုင်ငံမှာရောဒီလွတ်တော်ရဲမှာအမျိုးသမီးတွေပါဝင်မှုအခြေအနေကရောဘယ်လိုရှိပါသလဲစာရာတွေကိုဒေါ်ဆန္ဒမင်းကိုဒီအမေရိကန်နိုင်ငံခီးစဉ်တွင်းမှာဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒေါ်လှလှတန်းကတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
ဒေါ်ဆန္ဒမင်းအခုဒီအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်အကြောင်းနည်းနည်းပြောပြပေးပါလားရှင
်အခုကျွန်မလာရောက်တဲ့ခီးစဉ်ကတော့ Women Democracy Network ကနေပြီးတော့ကျွန်မတို့ကိုဒီ Empowering Women to Lead ပေါ့နော်အဲ့ဒီခေါင်းစဉ်အနေနဲ့ကျွန်မတို့ကိုဖိတ်တာပါကျွန်မနဲ့အတူတူပါတာကတော့ဒီ Afghanistan ပါတယ် Bosnia ပါတယ် Mali ပါတယ်အဓိကတော့ Islamic နိုင်ငံတွေပါနော် Islamic နိုင်ငံကိုနိုင်ငံအားနဲ့ကျမပမာဏငံတူပေါ့နော်အဲ့တော့ဒီနိုင်ငံကလူသမီး6ယောက်နဲ့ကျမနဲ့ဆိုတော့အလုံးကလည်းလာတဲ့လူတွေအကုန်လုံးကအစ္စလမ်ဘာသာဝင်တွေပါနောက်ပြီးကျမတူရဲ့ဗုဒ္ဓဘာသာဝင်ဖြစ်တယ်အဓိကကတော့အရန်ကောင်းတာကတော့ကျမဒီ Women Democracy Network ကနေအခုဖိတ်လိုက်တဲ့ဒီ conference ကိုလာလိုက်ရတဲ့အကျိုးကျေးဇူးကကျမဘာရသလဲဆိုတော့ဒီကနေပြီးတော့နိုင်ငံတိုင်းနိုင်ငံတိုင်းမှာဖိနှိပ်တဲ့အဆိုအလက်အောက်မှာရှိနေတဲ့အမျိုးသမီးတွေရဲ့ရုံးကန်လှုပ်ရှားရမှုတွေအမျိုးသမီးအခမ်းအနားကိုပေးမိန်အောင်လုပ်ထားရတဲ့အတွက်အမျိုးသမီးတွေကwomen's empower the women's role မှာနေရာတစ်ခုရဖို့ဘယ်လောက်ရုံးကန်လှုပ်ရှားရတယ်ဆိုတာကိုနိုင်ငံတိုင်းနိုင်ငံတိုင်းမှာအမျိုးသမီးတွေအားလုံးအတူတူပဲဆိုတာကိုကျွန်တော်တို့မြင်ရတယ်အဲ့လိုဖြစ်တဲ့အတွက်အခုဒီ conference ကိုလာတာ WDI ကနေပြီးတော့ group အနေနဲ့ဘယ်လိုမျိုးပေါ့နော်ဒီကျွန်တော်တို့ကိုပဲအကူအညီဆောင်ရွက်ပေးရမလဲနောက်ပြီးတော့ network အဓိကကတော့ network ပေါ့လူတိုင်းပြည်တွေမှာရှိတဲ့အမျိုးသမီးတွေအားလုံးအတူတူပေါင်းပြီးတော့ဒီအမျိုးသမီးဒီအခမ်းအနားကိုမြင့်တင်ဖို့ကိုဘယ်လိုမျိုးကျမတို့စူးစမ်းကြမလဲဆိုတဲ့ဟာကို conference လုပ်ကြတာပါအ
ဲ့တော့ဒေါ်ဆန္ဒမင်းနေတချင်ကဖိနေတဲ့အနာရှင်အောက်ကနေပြတော့မှဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကိုလျှောက်တဲ့နေရာမှာကိုကိုတိုင်းကောအမျိုးသမီးတဦးအနေနဲ့ပေါ့နော်ရုန်းကန်မှုကိုအတွေ့အကြုံကိုညှပ်ဝေခဲ့တာများရှိလားရှင်
ဟုတ်ကဲ့ရှင်ကျမတို့ပေါ့နော် George Washington University တက်တူမှာဒီပေါမခတရားဝင်လေးတွေ့ရပါတယ်အဲ့မှာတော့အမျိုးသမီးတိုင်းမျိုးသမီးတိုင်းကကိုယ့်ရဲ့လှုပ်ရှားမှုတွေအားလုံးကိုယ်တွေဘယ်လောက်ကိုယ်တိုင်ပြည်မှာရုန်းကန်လှုပ်ရှားရတယ်ဆိုတဲ့အကြောင်းကိုကျမတို့ sharing လုပ်ကြရင်းနဲ့ဒီဆွေးနွေးကြတာပါကျမရဲ့ရုန်းကန်မှုနဲ့ဆိုရင်ကျမအဓိကဘာဆောင်းပြောလဲဆိုတာကျမတူရဲမဟုတ်ပါဘူးကျမကအမျိုးသမီးတွေကိုယ်စား Women Voice အနေနဲ့ကျမစကားပြောပါတယ်အဲ့လိုပြောရတဲ့နေရာမှာကျမတို့တိုင်ပြည်မှာဆိုလို့ရှိရင်အထူးသဖြင့်ဒီကျမဟိုချွတ်တော်ကိုယ်စားလှယ်ဖြစ်တယ်ဆိုရင်အသွင်ကူးကြီးကလာရဲ့ပထမဦးဆုံးချွတ်တော်တွေမှာဆိုရင်အမျိုးသမီးဘယ်လောက်ပဲပါဝင်လာလဲ 2% ပဲရှိပါတယ်ချွတ်တော်အမှ600ကျော်မှာအမျိုးသား600ကျော်မှာအမျိုးသမီးအဲ25ယောက်ပဲရှိရသူပဲကျွန်တော်တို့ 2% လောက်ပဲရှိပါတယ်အခုလိုမျိုးအမျိုးသမီး200ကျိုင်းတုံးပဲရှိတာဘာဖြစ်လို့ဖြစ်တာလဲဒါဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာအမျိုးသမီးတွေဟာဒီကိမှုအရာကိုဒီနိုင်ငံရေးအရာမှာကိုပါဝင်လှုပ်ရှားမှုကနေတယ်နောက်တစ်ချိန်လုံးကတအားဖိနှိပ်ခံရတာဖြစ်တဲ့အတွက်အကြောက်တအားတွေပိုတယ်ဒီလိုမျိုးအမျိုးသားတွေနဲ့တန်းတူကျွန်တော်တို့ရှင်ပြီးတော့နိုင်ငံရေးကိုလှုပ်ရှားရတဲ့အခါမှာအမျိုးသမီးအင်အားနည်းပါးဖြစ်တယ်နောက်တစ်ခုကျွန်မပြောခဲ့တာကတော့ဘာလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာတချို့တွေကတော့ပြောပါတယ်ဟိုကျွန်တော်ကိုလည်းမေးတာရှိပါတယ်အဲ့ဒါကဒီအမျိုးသမီးကိုတဲ့ဒီ quota system နဲ့နောက်နှစ်ဆိုလို့ရှိရင်အခုတိတ်နေပါနေပါတယ်အမျိုးသမီးတွေကအဲ့တော့ quota system နဲ့ကိုဒီလွတ်တော်တွေကိုဝင်ဖို့ရှိပလားတဲ့ကျမကဒါကိုတော့ညင်းပါတယ်ကျမတို့ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒကဒီအမျိုးသမီးတွေဟာလွတ်တော်တွေကိုဝင်ဖို့အမျိုးသမီးတယောက်ရဲ့အရေးချင်းရှိလာတဲ့အခါမှာကျမတို့က quota system ထားပါဘူး 2015မှာဆိုလို့အယောက်50ဝင်လာမယ်30ရှိနေ30ဝင်လာမယ်လို့ကျွန်မပြောပါတယ်ကျွန်မတို့မှာကုတ္တစနစ်မရှိပါဘူးဒါပေမဲ့လူသားတွေနဲ့ရေမောင်တန်းပြီးတော့ပြန်ရတဲ့အခါမှာကျွန်မတို့ရဲ့အခုလက်ရှိအစိုးရအများတိုင်းပြောပါတယ်အမျိုးသမီးအမျိုးသားကိုတန်းတူအခွင့်အရေးပေးပါတယ်လို့ပြောပါတယ်မှန်ပါတယ်ကျွန်မတို့တိုင်းပြည်မှာ equal right ရှိတယ်ဆိုတာဥပဒေထဲမှာတော့ပြန်တန်းထားပါတယ်ဒါပေမဲ့ကျွန်မတို့မှာအခွင့်အရေးကတူပေမဲ့အခွင့်အလမ်းတွေမတူပါဘူးဥပမာအပြင်ကျွန်မတို့တိုင်းပြည်မှာဆိုလို့ရှိရင်အမျိုးသမီးဝင်ကြီးဆိုတာကအခုဒီအပြင်ကုကြောင်းကြီးကလာရင်2012နောက်ပိုင်းကျမှကျမတို့အမျိုးသမီးဝင်ကြီးဆိုတာဟာတယောက်စားနှစ်ယောက်စားပေါ်ပေါက်လာတာပဲရှိပါသေးတယ်အဲ့တော့ဒီအမျိုးသားနဲ့အမျိုးသမီးတန်းတူရှင်ရတဲ့ကာလမှာကျမတို့နိုင်ငံရဲ့အတွေ့အကြုံများဆိုရင်အမျိုးသမီးတွေရဲ့အခွင့်အလမ်းကတအားနည်းပါးပါတယ်ရှင်တန်ရတဲ့ခန့်ကဏ္ဍမှာအရေးချင်းချင်းတူတယ်ဒီမဲ့လေကျမတို့ကအခွင့်အလမ်းအရင်နေပါပါတယ်လို့ကျမပြောခဲ့ပါတယ်
ဟုတ်ကဲ့ဒေါက်တာနာမင်းပြောတဲ့အခွင့်အလမ်းနေပါတယ်ဆိုတာနည်းနည်းရှင်းပြပေးပါလားရှင်
အခွင့်အလမ်းနေပါတယ်ဆိုတာကသူတပြင်းနမူနာပြောမယ်ဆိုရင်ကျမတို့ငင်းငယ်ရေးဆွေးနွေးပွဲတွေမှာဆိုအမျိုးသမီးတွေရဲ့အခမ်းအနားကိုလုံးဝမထည့်ထားပါဘူးအခုလက်ရှိစစ်ပွဲဖြစ်နေရတဲ့ကချင်းနေရာမှာဆိုလို့ရှိရင်ဒါဘာကြောင့်ဒီတိုက်ပွဲတွေဖြစ်နေလဲတိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရင်းမှာအဓိကခံစားနေရတာကအမျိုးသမီးတွေနဲ့ကလေးတွေပါဒီအမျိုးသမီးတွေရဲ့ခံစားချက်ကိုအမျိုးသမီးတွေအတန်ကိုတွေ့နိုင်အောင်ငင်းငယ်စနေဝဲမှာအမျိုးသမီးတွေပါဝင်ပါဝင်ပြီးလို့လိုအပ်ပါတယ်လို့ကျမတို့တောင်းဆိုပါတယ်နောက်တစ်ခုကတော့ခုလက်ရှိတော်တော်လေးမှာအမျိုးသမီးကော့ကတ်စ်မရှိတာလေအမျိုးသမီးကော်မတီမရှိတာလေအမျိုးသမီးရေးရာဆောင်ရွက်ပေးနိုင်တဲ့ဝန်ကြီးဌာနတွေမရှိတာတွေအားလုံးကျမတို့စူးစမ်းသွားဖို့ကျမတို့တောင်းဆိုပါတယ
်ဆော့ဆော့ပြောသလိုဒီတွတ်တော်မှာတွတ်တော်ကိုစတဲ့အမျိုးသမီးပေါင်း20ကျော်ပါလာပြီဆိုတော
့ဟုတ်ကဲ့20ကျော်ပဲ
ဟုတ်ကဲ့နည်းပေမဲ့လို့လေပေါ့နော်အမျိုးသမီးတွေအနေနဲ့ဒီ20ကျော်အမျိုးသမီးတွေအနေနဲ့ရောအခုဦးသိန်းစိန်အစိုးရတက်လာတာတည်းအခုဆိုလို့ရှိရင်နှစ်နှစ်ကျော်လာပြီဆိုတော့ဘာတွေဆောင်ရွက်ပေးနိုင်ခဲ့ပါလဲရှင
်ဒီကတွတ်တော်ထဲမှာကော်မတီတွေရှိပါတယ်ကျွန်တော်တို့ဒီကော်မတီတွေမှာအမျိုးသမီးကော်မတီတွေဖွင့်နိုင်တယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့မျက်နှာမှုတိုင်တန်းမှုတွေကိုဒီကော်မတီကဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်ကျွန်တော်တို့အတိုင်းဒီမှာကတော့အမျိုးသမီးရေးရဆိုတဲ့ဖွဲ့စည်းရှိပေမဲ့ဒီအဖွဲ့အစည်းကတကယ်တမ်းကိုထိရောက်ဆောင်ရွက်ပေးနိုင်မှုမရှိပါဘူးအဲ့တော့တွတ်တော်ထဲမှာဥပဒေပြုတဲ့အခမ်းကဏ္ဍမှာအမျိုးသမီးတွေကဆောင်ရွက်ပေးကြပါတယ်ဒါကိုတောင်းဆိုပေမဲ့ကျွန်တော်တို့ညှိနှိုင်းခံရပါတယ်အဲ့တော့အမှန်တိုင်းပြောရရင်ကျွန်တော်တို့တွတ်တော်ထဲမှာဒီတနိုင်ငံလုံးမှာမျက်နှာနေတဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုခိတိရောက်ဆောင်ရွက်ပေးနိုင်မှုအခုချိန်ထိပြင်းရှိနေပါဘူး
အဲ့တော့အခုလာမယ့်2015အတွက်ကောဘယ်လိုမျှော်မှန်းပါလိမ့်ရှင်အမျိုးသမီးတွေရဲ့အခမ်းကဏ္ဍ
အခုပထမဦးဆုံးတွတ်တော်မှာအမျိုးသမီးကနေပါပါတယ်ဒါပေမဲ့ဒီအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကိုအပြင်ကအမျိုးသမီးတွေကမြင်ပါတယ်ဟလာအခုတကယ်စီးရဲဆိုမှရှိဟိုဒီလူမှုရေးကဏ္ဍအခမ်းကဏ္ဍကိုစိတ်ဝင်စားတဲ့အမျိုးသမီးတွေနိုင်ငံရေးကဏ္ဍကိုစိတ်ဝင်စားတဲ့အမျိုးသမီးတွေကတွတ်တော်ရင်းမှာရှိတဲ့အမျိုးသမီးတွေဘလို့လှုပ်ရှားနေတယ်ဘလို့နိုင်ငံသားတွေသွားပြီးနေလာတယ်ဒီတွင်မှာကကိုယ့်ရဲ့ပြည်ထောင်စုရေးလုပ်ငန်းတွေဘလို့လုပ်တယ်ဆိုတာကိုသူတို့အားကြပါတယ်သူတို့လည်းမြင်ပါတယ်အဲ့တော့ကျမတို့ထင်ပါတယ်2015မှာတော့တွတ်တော်တဲ့ကိုအမျိုးသမီးတွေအများကြီးမရောက်လာနိုင်တယ်လို့ထင်တယ်အမျိုးသမီးတွေနိုင်ငံရေးမှာစိတ်ဝင်စားမှုပုံမရှိလာပါတယ်အဲ့လိုမျိုးအခွင့်အရေးတွေပေးဖို့ကတော့ပါတီတွေမှာလည်းတာဝန်ရှိပါတယ်အခု2015မှာကျမတို့ရဲ့ပါတီကယူနေမှာ330ကိုအကုန်လုံးကိုဝင်ပြိုင်ပါမယ်ပြိုင်တဲ့နေရာမှာလည်းအမျိုးသမီးအမျိုးသားခွဲခြားထားမှုမရှိခဲ့နဲ့အရင်ချင်းချင်းတူလို့ရှိရင်အမျိုးသမီးကိုဦးစားပေးပြီးကျမတို့ဒီကိုယ်စီလောင်းကြီးမှာ
ကျမနောက်ဆုံးမိချင်တာကတော့ဗောနော်လွတ်တော်မှာဗောနော်ဒီအမျိုးသမီးတွေပါဝင်လာမှုပိုတိုးလာအောင်လှုပ်ဆောင်ရေးဗောနော်ဒေါ်စန္ဒာမင်းကိုတွေ့ဘလို့အခက်ခဲတွေရှိပါလဲရှင
်အဲ့ဒါကတော့အများဆုံးမိတဲ့မိကုန်းမှာကျမအမှန်တိုင်းပြောရင်ကျမမပါခက်ခဲမှမရှိဘူးအမျိုးသမီးလွတ်တော်ကိုလည်းလို့မတော်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေနဲ့ဘလို့အမိခေါ်မိတာဥဒေတန်းတင်တာအဆိုးတင်တာတွေမှာကွာခြားမှုရှိသလားဆိုတော့ဒါကကွာခြားမှုမရှိပါဘူး။ဟာလွတ်တော်တွေကိုကြောင်းလာပြီဆိုလို့ရှိရင်ကိုလေးလာခြင်းနဲ့ line တစ်ခုအခန်းကဏ္ဍတစ်ခုကိုစုဆိုင်ပြီးသေးသေးကြာလေးလာပြီဒီအခန်းကဏ္ဍအတိုင်းကိုပဲတွေ့နေသွားမယ်ဆိုရင်အမျိုးသမီးနဲ့အမျိုးသားကကျမတို့ကွာခြားမှုမရှိပါဘူး။ဟာပညာရေးချင်းတွေတူနေမယ်အရေးချင်းတွေတူနေမယ်ဆိုရင်အချို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေကအမျိုးသားလွတ်တော်ကိုယ်စားလှယ်တွေကလွတ်တော်တွေမှာပုံပြီးတက်တူရှိပါတယ်။တတိယရောတင်ကြရတဲ့ပြွေးနေရတဲ့ပြီးခုံရပါတယ်ဒီလိုမျိုးတတိယရှိလို့လိုအပ်ပါတယ
်ဒီနိုင်ငံကအမျိုးသမီးများနေမှာရောကိုယ့်နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုဗာပြောချင်ပါလားရှင
်ဟုတ်ကဲ့ကျမကတော့အမျိုးသမီးတွေကို message တစ်ခုပေးချင်ပါတယ်ဗာလဲဆိုတော့ကျမတို့ the woman can do လို့ကျမပြောချင်ပါတယ
် woman can do ဆိုတော့
ကျမဆိုလိုချင်တဲ့သဘောကအမျိုးသမီးတွေလည်းလုပ်နိုင်ပါတယ်ဆိုတဲ့ message ကိုကျမပေးချင်ပါတယ်ဘာလို့လဲဆိုတော့ we can do ဆိုတဲ့ဟာလိုမျိုးပဲအဝမင်းကတူပါအဲ့တော့အမျိုးသမီးတွေကလည်းအမျိုးသားတွေနဲ့တန်းတူလုံနိုင်ပါတယ်ဆိုတော့ message ကိုတစ်ခုပေးချင်ပါတယ်အဲ့ဒါကိုကောင်းတဲ့မှာထည့်ထားရဆိုရင်ကျမတို့ရှင်မှာဘာအဟံတားမှမရှိတော့ဘူးလို့ကျမထင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဒေါ်စန္ဒမင်းခုလိုစိတ်ရှိရှိနဲ့ရှင်းပြလိုက်တယ်
ဒေါ်လလတန်းရဲ့အမျိုးသမီးခန္ဓာပါရှင်တောက်ကြနေတိုင်းတင်ဆက်နေပါတယ်
ရာဇာကမြန်မာနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်တရက်ကိုမကြာခင်ကဖွဲ့စည်းလိုက်ပါတယ်မြန်မာနိုင်ငံရဲ့ဒုထေပမာဏကြီးမားလာတဲ့အဂတိလိုက်စားမှုပြဿနာကြီးကိုဒီကော်မရှင်ကတကယ်ပဲထိထိရောက်ရောက်တိုက်ဖျက်ဟန်တားနိုင်လိမ့်မယ်လို့သောရရှင်များအယုံကြည်ရှိကြပါသလားအဂတိလိုက်စားမှုတကယ်ပပျောက်စီခြင်းရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လှိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာဘက်ရဲ့ဖုန်းနံပါတ် 232-322-5554 fax နံပါတ် 232-332-5552 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အစံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။အခုဆက်လက်ပြီးတော့ Dawkin Sowin ရဲ့သုဒ္ဓဆောင်လင် American တခွင်အစီအစဉ်ကိုထုတ်လင်းမှာပါ2012ခုနှစ်စက်တင်ဘာလကထုတ်လင်းခဲ့တဲ့ American ပြည်ထောင်စုစာပုတ်လုပ်ငန်းအကြောင်းတစ်စီတစ်ဆောင်းကိုသရရှင်တချို့ရဲ့တောင်းဆိုချက်အရာဒီတစ်ပတ်အစီအစဉ်မှာထပ်မံထုတ်လင်းထားပါရရှင
် American ပြည်ထောင်စုရဲ့စာပုတ်လုပ်ငန်းအကြောင်းတစ်စီတစ်ဆောင်းလေ့လာကြမယ်လို့အစီအစဉ်ထားပါရရှင်
USPS American စာပို့လုပ်ငန်းကဒီနှစ်ဒေါ်လာတန်ပေါင်း1000ကျော်တောင်မှအရှုံးပေါ်နေလို့ဆို
ဟုတ်တယ်နန္ဒာရဲ့ဒီနှစ်ဧပြီလကနေဇွန်လအထိ3လအတွင်းမှာပဲဒေါ်လာတန်ပေါင်း9000ကျော်တောင်ရှုံးလာလေ American ဘဏ္ဍာနှစ်ကုန်ဆုံးပဲစက်တင်ဘာလကုန်မှာဆိုရင်ဒေါ်လာတန်ပေါင်း1000ကျော်ရှုံးမှာတဲ့
ဒီလောက်တောင်ရှုံးနေရင်စားတိုက်ကနေစာပို့ဖို့တောင်ခတ်တော့မှာပဲစာပို့သမားတွေပုံမှန်မလာနိုင်ရင်လည်းဒုက္ခပဲ
ဒီကတည်းကအမေရိကမှာများစာရိုက်ကစာကိုမျောတဲ့လူအားရှိသေးတယ်တော့စာရိုက်ကနေလာတဲ့စာကအကျွေးတောင်းတဲ့ဘင်းတွေအိမ်ဖို့ရေဖို့မီးဖို့တယ်လီဖုန်းဖို့ပေးဖို့စာတွေပဲလာတာလေဟိုအင်တာနက်ခေတ်ကြီးမှာအီလက်ထရောနစ်ပေးမဲ့တွေနဲ့ငွေပေးငွေယူလုပ်နေကြတာများတော့စာရိုက်ကိုလည်းသိမ့်မသုံးကြတော့ဘူးလေအဲဒါကြောင့်စာရိုက်လုပ်ငန်းကဝင်ငွေလျော့တယ်လို့လည်းတချို့ကပြောကြတာပေါ့နော်စာပို့လုပ်ငန်းအကျွေးထူနေလို့မပူပါနဲ့နန္ဒာရေကျွေးတင်ရှင်ပြန်ဆက်ဆိုတဲ့အတိုင်းပဲကွန်ဂရက်စ်တော်ကကဲရမှာပေါ့
တော်ပါသေးရဲ့အမေရိကမှာဗန်နာရေးကုမ္ပဏီကြီးတွေမော်တော်ကားကုမ္ပဏီကြီးတွေအကြက်တဲတွေ့ပြီဆိုရင်ကွန်ဂရက်စ်လွှတ်တော်ကပံ့ပိုးပေးနေလို့သာပေါ့
အမေရိကန်စာပို့လုပ်ငန်းကစားရိုက်မင်းကြီးပက်ထရစ်ဒေါ်နိုဟျူးကတော့ကွန်ဂရက်စ်လွှတ်တော်ကတာဝန်သိသည့်နဲ့စာပို့လုပ်ငန်းရဲ့အကြက်တဲတွေကိုအရေးတယူဆောင်ရွက်ပေးမှဖြစ်မယ်လို့ပန်ကြားထားတယ်တဲ့
အမေရိကန်စာပို့လုပ်ငန်းကပြည်သူတွေရဲ့အခွန်တွေနဲ့လဲပတ်နေတာပဲမဟုတ်ဘူးလားအန်တီရဲ့ပြည်သူကိုယ်စားလှယ်အမတ်မင်းတွေကဒီပြဿနာကိုဖြေရှင်းပေးဖို့တာဝန်ရှိတာပေါ့
ဟုတ်တော့ဟုတ်တယ်ဒါပေမဲ့မဟုတ်ဘူးလို့လည်းပြောလို့ရတယ်နန္ဒာကြီးအမေရိကန်စာပို့လုပ်ငန်းကပြည်ထောင်စုအစိုးရစီကနေဓာတ်ရိုက်ဘာထောက်ပံ့မှမရဘူးစာရိုက်ကတစိမ့်ကောင်းရဲ့စာပို့လုပ်ငန်းပါဆယ်ပစ္စည်းပို့တဲ့ဒီဝန်ဆောင်မှုလုပ်ငန်းတွေကရတဲ့ငွေတွေနဲ့ပဲလဲပတ်နေရတာ
အန်တီရှင်းပြမှာပဲပို့ပြီးတော့ရှုပ်ကုန်ပြီသူတို့အရှုံးပေါ်တော့ကွန်ဂရက်စ်ကကဲပါတဲ့သူတို့ငွေနဲ့သူတို့လဲပတ်နေတယ်လို့လည်းပြောပြန်ရော
ပြည်ထောင်စုအစိုးရရှိကနေထောက်ပံ့လာတာမရတာအဲ့ဒီစာပို့လုပ်ငန်းကြီးတစ်ခုလုံးကိုပြည်ထောင်စုအစိုးရကနေထိန်းချုပ်ထားတာလေဒီလိုနန္ဒာရဲ့စာပို့လုပ်ငန်းမှာဝင်ငွေနဲ့ထွက်ငွေကမမျှတာလဲပါတာပေါ့နော်စာပို့လုပ်ငန်းရဲ့ငင်းစားဝန်ထမ်းတွေအတွက်ကျန်းမာရေးပြည်သူဆောင်ရှားမှုဈေးကအတော်လေးထောင်းနေဆိုပဲနောက်လုပ်ငန်းဝင်မှာထိခိုက်နာတရဖြစ်တဲ့ဝန်ထမ်းတွေကိုရော်ကြီးပေးရတာကလေဒေါ်လာ10,000နီးပါးဆိုပဲအခုပြီးခဲ့တဲ့ဧပြီလကနေဇွန်လအထိဝင်ငွေက900ကျိုင်နှုန်းတောင်တိုးခဲ့တာတဲ့ထားတော့မှလွန်ခဲ့တဲ့9နှစ်အတွင်းမှာအသုံးစရိတ်ဒေါ်လာတန်ပေါင်း14,000ရှော့ချခဲ့လို့လေအခုနောက်ပိုင်းဆိုလို့ရှိရင်စာရိုက်တွေကိုစနေနေ့မဖွင့်တော့ဘဲနဲ့ပိတ်ထားဖို့အတွက်ကွန်ဂရက်စ်လွှတ်တော်ကိုအဆိုပြုထားရတယ်တဲ့နောက်အငြိမ်းစားဝန်ထမ်းတွေအတွက်ကျန်းမာရေးဆောင်ရှားမှုအစီအစဉ်တွေခါတိုင်းလိုကြိုတင်ငွေထုတ်မပေးတော့ဘူးဆိုတဲ့အစီအစဉ်ကိုလည်းစာပို့လုပ်ငန်းကနေလွှတ်တော်ကိုတင်ပြထားရတယ်တဲ့စာပို့လုပ်ငန်းကနေပင်စင်စားတွေအတွက်အငြိမ်းစားလစာကြိုတင်ထုတ်ငွေတဲ့ဒေါ်လာတန်ပေါင်း16,000ကိုဘဏ္ဍာရေးဝန်ကြီးဌာနကိုပို့ပေးထားတာတဲ့အခုအဲ့ဒါတွေပြန်လိုချင်လို့တောင်းနေတဲ့တော့
ဟော်တော်ပို့ပေးထားတဲ့ပတ်စံကလည်းမနှဲပါလားအန်တီရေ
မြန်မာပေါ့အမေရိကန်စာပို့လုပ်ငန်းမှာဝန်တန်းဥယေက9,000-4,000ကျော်တောင်ရှိတာလေစာပို့တဲ့ယင်မော်တော်ကားစင်ရီက2,000-18,000ကျော်တယ်လေကဘာမှာမော်တော်ကားစင်ရီအများဆုံး ဝန်ဆောင်မှုလုပ်ငန်းတစ်ခုပဲ။အတုံးစီလျှော့တဲ့အနေနဲ့စာတိုက်ကြီးတွေနဲ့စာဖြန့်ဖြူးတဲ့ဌာနပေါင်း462ခုအနည်း252ခုနဲ့စာတိုက်ငယ်ပေါင်း3900ကိုပိတ်ပစ်ဖို့စီစဉ်နေတယ်တဲ့။အဲ့ဒါကလည်းစောက်ဖြစ်မှအကြောင်းတကားလွှတ်တော်ကိုအဆိုပြုထားတော့မယ်အတိမပြုရသေးဘူးလေ
။အိမ်သားကစာတိုက်တွေပိတ်ကုန်မှဒုက္ခပါပဲ။စာပို့ကားတွေရဲ့ဈေးကလည်းထောင်းပါနော်။
2009ခုနှစ်တနှစ်ထဲမှာပဲဓာတ်ဆီခါလန်ပေါင်း444သန်းကုန်နေတဲ့ကုန်ကြစည်းပေါင်းကဒေါ်လာတန်ပေါင်း1100တဲ့ဒါနဲ့ကြုံလုံးပြောပြရအောင်မေအမေရိကန်မှာကကားတွေကလက်ရမောင်းစနစ်ဆိုတော့စတီယာရင်တွေကဘယ်မောင်းလीစာပို့တဲ့ကားတွေကတော့လမ်းဘေးကစားတဲ့ပုံးတွေတဲ့ကိုကားပေါ်ကနေလှမ်းထည့်လို့ရအောင်စတီယာရင်ကညာဘက်မှာရှိတာညာမောင်းကားတွေဆိုတာကိုသတိထားမိရဲ့လားယင်
စားတော့သတိမထားမိပါဘူးနောက်တော့မှကြည်ရတာတမျိုးကြီးဖြစ်နေလို့သတိထားမိနေရဒါနဲ့ American Support လုပ်ငန်းရဲ့နောက်ခံတမိုင်းချောင်းကိုလည်းဖောက်တယ်ချပါအောင်အန်တီရဲ
့ United States Post Office USPO လို့ခေါ်တဲ့ American Support လုပ်ငန်းကို Benjamin Franklin လက်ထက်က Philadelphia မြို့မှာ1895ခုနှစ်ဇူလိုင်လ26ရက်နေ့ကစပြီးထူထောင်ခဲ့တာလေ1892ခုနှစ်မှာ Post Office Department ဆိုပြီးစာတိုက်ဌာနကြီးကိုဖွဲ့စည်းတယ်1832ခုနှစ်မှာစာပို့လမ်းကြောင်းဧဥပဒေအရယထာလမ်းတွေကိုဖောက်လုပ်ခဲ့ပြီးတော့နောက်ပိုင်းမှာ American စာပို့လုပ်ငန်းကအကြီးအကျယ်တွင်ကျယ်လာခဲ့တာပေါ့ဒါနဲ့နန္ဒာကြီးစာရိတ်မင်းကြီးဒေါ်နယ်ဟျူးကပြောတယ်စာပို့လုပ်ငန်းမှာအကျက်တဲတွေဖြစ်နေပေမဲ့လို့တဲ့ကျေးလက်ဒေသကစာရိတ်တွေကိုတော့ပိတ်မပစ်ဘူးလို့အာမခံသွားတယ်လေ
Rural communities in America will be served by the US Postal Service.
ကျေးလက်ဒေသကလူလူအဆင်ပြေအောင်စာတွေကိုဆက်လက်ဖြန့်ဝေသွားမယ်လို့ပြောပြသွားတာလေ။နန္ဒာကြီး American စာပို့လုပ်ငန်းကအန်တီရို VOA လိုပဲလေ Board of Governors ဆိုတဲ့အုပ်ချုပ်မှုဘုတ်အဖွဲ့ရှိတယ်လေ။စာပို့လုပ်ငန်းအုပ်ချုပ်မှုဘုတ်အဖွဲ့ဝင်12ဦးရှိတယ်။9ယောက်ကိုသမ္မတကအဆိုပြုပြီးတော့အထက်လွှတ်တော်ကအတည်ပြုပေးရတယ်လေ။တချို့က American စာပို့လုပ်ငန်းကိုအစိုးရပိုင်ဌာနကြီးလို့ထင်ကြတယ်လေ။အစိုးရပိုင်ဌာနတော့မဟုတ်ဘူးဒါပေမဲ့ American အစိုးရရဲ့တီးခြားလွတ်လပ်တဲ့အုပ်ချုပ်မှုအဖွဲ့အစည်းတစ်ခုသာဖြစ်တယ်တဲ့စာပို့လုပ်ငန်းစစ်ဆေးရေးအဖွဲ့ရှိတယ်။နောက်စာပို့လုပ်ငန်းလုပ်ငန်းစစ်အဖွဲ့ချုပ်လည်းရှိတယ်လေ။စာရိတ်ကနေပါဆယ်အထုပ်တွေစာတွေကိုပဲပို့တာမဟုတ်ဘူးငွေတွေလည်းလွှဲလို့ရတယ်လေ SPS လို့တူကခေါ်တဲ့ American Support လုပ်ငန်းဟာ Fortune 500 Company စီးရင်ဝင်ဖြစ်ပါတယ်။စာဖြန့်ဝေရေးဌာနနဲ့စာတိုက်ပေါင်း 3,100 ကနေနေ့စဉ်စာဆောင်ရေးပေါင်းတန်း 660 အထိနေရာပေါင်း 142 တန်းကိုဖြန့်ဖြူးပေးနေတာဖြစ်ပါတယ်။နှစ်စဉ်စာနဲ့ပါဆယ်ပေါင်းတန်းပေါင်း 38,000 ကိုဖြန့်ဝေပေးနေတယ်ဆိုတာကိုတင်ပြရင်းနဲ့ဒီသတင်းပတ်တွေသုတဆုံလင်း American တခွင်းစီစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါရှင်။သောတာရှင်ပေါင်းဘုဟုသုတဖြာဖြာတိုးပွားကြပါစေရှင
်။သုတဆုံလင်း American တခွင်းစီစဉ်ကိုဒေါက်ခင်ဆိုးဝင်းကတင်ဆက်သွားတာပါရှင်။အခုတော့ဒီဒေါက်ခင်မျိုးသက်ကဒီတပတ်သိပ္ပံနဲ့ဤပညာအစီအစဉ်မှာဘာတွေပြောပြမလဲဆိုတာနားဆင်ကြအောင်ပါရှင်။
ဒီတစ်ပတ်တော့ American Agatha Susan Lila ရဲ့အဖွဲ့ NASA ကနေလွှတ်တင်နေတဲ့ဂျိုးရုတွေအကြောင်းကိုပြောပြပေးမှာပါ။ကမ္ဘာလေးရုထဲမှာဖြစ်စေ၊လေးရုပြင်ပမှာဖြစ်စေ၊ပြန်တမ်းမှုဆိုင်ရာသုတေသနတွေလုပ်ဖို့အတွက်1958ခုနှစ်အောက်တိုဘာလ1ရက်နေ့မှာ American သမ္မတနဲ့လွှတ်တော်ကအာကာသစူဇန်လေးလာရေးအဖွဲ့ NASA ကိုမွေးဖွားပေးလိုက်ပါတယ်။ဒုံးပြန်လွှတ်တင်တာနဲ့ကမ္ဘာလေးရုအထက်ပိုင်းသိပ္ပံပညာဆိုင်ရာတွေကို1940နှောင်းပိုင်းနှစ်တွေကတည်းက American ကာဝေးဌာနကသုတေသနလုပ်နေတာဖြစ်ပေမဲ့သမ္မတ Dwight D. Eisenhower လက်ထက်ကမ္ဘာပတ်လမ်းကြောင်းတဲသိပ္ပံလေးလာရေးဂျိုးရုလွှတ်တင်ဖို့အတွက်အတည်ပြုပေးခဲ့ခြင်းကစပြီးတည်တည်တားတားတိုးတက်လာခဲ့တာပါ။ဒါဟာ1958ခုနှစ်ဇူလိုင်လဆန်းကနေ58ခုဒီဇင်ဘာလကုန်တွင်ကျရောက်တဲ့ IGY နိုင်ငံတကာဘူမိယူပါနှင့်ကမ္ဘာနိုင်ငံအလုံးရဲ့မြေကမ္ဘာဆိုင်ရာသိပ္ပံအချက်လက်စုဆောင်ရေးအတွက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့1958ခုနှစ်အောက်တိုဘာလ4ရက်နေ့မှာရုရှားကသူ့ရဲ့ပထမဆုံးဂျိုးရု Sputnik ကို IGY အတွက်လွှတ်တင်လိုက်တဲ့အခါမှာတော့အာကာသသုတေသနလုပ်ငန်းအတွက်အပြိုင်ဆိုင်တွေဖြစ်လာခဲ့ပါတယ်။1958ခုနှစ် January လကုန်မှာ American ပြည်ထောင်စုကပထမဆုံးဂျိုးရု Explorer 1ကိုလွှတ်တင်နိုင်ခဲ့ပြီးဒီ NASA အာကာသစူးစမ်းလေ့လာရေးအဖွဲ့ထူထောင်ခဲ့ပြီးလပိုင်းအတွင်းမှာပဲအာကာသစူးစမ်းရေးတွေစတင်လှုပ်ဆောင်ခဲ့တယ်လို့ဂျိုးရုပေါင်းမြောက်များစွာကိုလွှတ်တင်နိုင်ခဲ့တယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ်
ဂျိုးတူတွေကိုဒုံးမြန်ကြီးတွေနဲ့လွတ်တင်ရပါတယ်ဒီဒုံးမြန်တွေနဲ့ပစ်တင်လိုက်တဲ့ဂျိုးတူတွေကအမျိုးအစားအများကြီးရှိတယ်ခွဲထားတဲ့အမျိုးအစားတွေကတော့10ခု15ခုလောက်ရှိပါတယ်အတိုချုံးပြောမယ်ဆိုလို့ရှိရင်တော့ဘလို့အသုံးပြုတယ်လဲဆိုတဲ့ဟာပေါ်မူတည်ပြီးတော့ခွဲထားပါတယ်ပထမအဦးဆုံးကပါလဲဆို anti satellite weapon killer satellite လို့ခေါ်တဲ့ဖြက်စီးဂျိုးတူအဲ့ဖြက်စီးဂျိုးတူကဒီ ICBM လို့ခေါ်တဲ့ intercontinental ballistic missileဒီ nuclear လက်နက်ဒုံးကျည်တွေတက်ပြီးတော့တနိုင်ငံကနေတနိုင်ငံကိုလှမ်းပြီးတော့ပစ်လို့ရတယ်ဒီ warhead တွေပေါ့နော်အဲ့ဒါအာကာသတွေကိုပစ်တင်လဲရတာပစ်ပြီးတော့အာကာသတွေရောက်လဲရောက်တဲ့အချိန်တွင်းမှာပဲဖြက်စီးဂျူရူတွေကနေပြီးတော့လှမ်းပြီးတော့သူ့ကိုဖြက်စီးလို့ရတယ
်ဖြက်စီးဂျူရူအပါဝင်ဂျူရူအမျိုးအစားအများပြားရှိတဲ့ထဲကဒီဂျူရူဆိုတဲ့ဝေါ်ဟာရရလာစေတဲ့ဂျူရူကတော့ astronomical satellite ပါ
Astronomical satellite နေဆက်ကြဝလားရှိတဲ့ဂျိုးတွေကိုလေ့လာတဲ့ဂျိုးတို့အဲ့ဒါတွေကဂျိုးအစ်စ်တွေညတိုင်းမော့ကြည့်လိုက်လို့ချင်းမြင်နေရတဲ့လားကဘာကိုပတ်နေတဲ့ဂျိုးပဲတဘာဝလျောက်ပတ်နေတာနောက်နေဆက်ကြဝလားကြီးကိုပတ်နေတဲ့ဂျိုးတွေအလုံးပေါင်း9လုံး10လုံးလောက်ရှိတယ်အဲ့ဒီဂျိုးတွေကိုလေ့လာဖို့အတွက်ကိုလူတွေကလွှတ်တင်ပြီးတော့မှဒီဂျိုးတွေကိုလှည့်ပတ်နေတဲ့ဂျိုးအတုတွေပေါ့နော်ဂျိုးတို့တွေအဲ့ဒါကို astronomical satellite လို့ခေါ်တယ
်နောက်သုတေသနဆိုင်ရာဂျိုးတွေကိုကြည့်အောင်ပါ
နောက်တစ်ခုကဘာလဲဆိုဇီဝလေးလာရေးဂျိုတူ bio satellite နောက်လူတိုင်းတီးကြတဲ့ဆက်သွယ်ရေးဂျိုတူ communication satellite အမျိုးအစားနောက်တစ်ခုစိတ်ဝင်စားဖို့ခွဲထားတာဘာလဲဆိုလို့ရှိရင်သူကအလေးချိန်နဲ့ခွဲတယ်အဲ့ဒီထဲမှာအငယ်ဆုံးလူလုပ်လို့ရတဲ့ဂျိုတူလေးတွေအခုဆိုလို့ရှိရင် nano satellite တို့ဘာလို့တောင်ပေါ်လာပါပြီပေါင်200တချို့ပေါင်450လောက်နဲ့ဂျိုတူတွေကုမ္ပဏီတချို့တွေရနေတော့မှစပြီးတော့ဓာတ်တွေကိုဆင်ပေးနေပါပြီဝယ်လို့တောင်ရပါတယ်နောက်တစ်ခုကကမ္ဘာပထဝီအနေအထားဘူမိဒေတာလေ့လာရေးပေါ့။သင်္ကန်းဓာတ်တွေကိုဂျိုးတူကနေရှာလို့ရပါတယ်။ဒီဘူမိဒေတာနဲ့ပတ်သက်တဲ့အပြောင်းအလဲတွေဘယ်နေရာမှာဖြစ်သွားလဲဆိုတဲ့ဟာကိုလေ့လာနိုင်တဲ့ဂျိုးတူဖြစ်ပါတယ်။အဲ့ဒါ Earth Observation EOS Satellite လို့ခေါ်တယ်။ဒီဂျိုးတူတွေကဘယ်မှာသွားတုံးနေလဲဆိုလို့ရှိရင်မြေမျက်နှာပြင်အနေအမြင်အဲ့ဒါ Metrology လို့ခေါ်ရပေါ့နော်။တောရီတောင်တွေရဲ့နေရာအတိအကျလမ်းတွေရဲ့မြေပုံအတိအကျဆွဲတဲ့ဟာဒီ EOS Satellite နေနဲ့အသုံးပြုပြီးတော့ဆွဲရပါတယ်။
ဆက်သွယ်ရေးနဲ့ထောက်လှမ်းရေးဂျိုးရုတွေကိုလည်းလွှတ်တင်ထားပါတယ်
။သွားလာရေးပို့ဆောင်ဆက်သွယ်ရေးအတွက်လုပ်ထားတဲ့ဂျိုးရု navigation satellite လို့ခေါ်ပါတယ်။ဒီဂျိုးရုကနေပို့လိုက်တဲ့အချက်အလက်တွေကိုကြည့်ပြီးတော့မှခု GPS လို့ခေါ်တဲ့ global positioning system ပေါ့နော်။ခရီးသွားဖို့အတွက်အလိုလျောက်မြေပုံစနစ်ပေါ်လာပါ။ဒါပိတ်အသုံးဝင်မှာအရင်တော့ကတော့ဒီ GPS system ကဒီ American နိုင်ငံရဲ့ထောက်လှမ်းရေးဌာနကနေဖြစ်တဲ့အခါတင့်ကားတွေ၊လေမြန်တွေ၊အမြောက်တွေဘယ်နေရာမှာရောက်နေတယ်လဲဆိုတဲ့ဟာကိုအတိအကျသိဖို့အတွက်လုပ်ထားတဲ့ဟာတွေပေါ့နော်။ဒါပေမဲ့အစိုးရကနေတစ်ကမ္ဘာလုံးသုံးလို့ရအောင်ဆိုအဲ့ဂျိုးရုဆက်သွယ်ရေးကနေပြီးတော့ခရီးလမ်းသွားလာဖို့အဆင်ပြေဖို့အတွက်ကိုသုံးသေးလိုက်တဲ့ဆက်သွယ်ရေးဂျိုးရုခေါ်ပါတယ်။အဲနောက်တစ်ခုကထောက်ဆန်းရေးဂျိုးရုဖြစ်ဖြစ်နေတဲ့အခါကျရန်သူပဲနားမှာရှိတယ်လေရန်သူရဲ့ပြစ်မှတ်ကဘာလဲဘာတွေပြစ်လိုက်ပြီလဲမြေအောက်မှာလိုင်ကောင်းတူပြီးတော့စစ်အခြေခံစခန်းကြီးစောင့်နိုင်တဲ့အခြေအနေအဲ့ဒါကိုအမြဲတမ်းအဆင်မပြတ်လေးလာနဲ့အင်အားကြီးနိုင်ငံတွေကအများဆုံးတုံးတဲ့ဂျိုးရုပါ
စိတ်ဝင်စားစရာကောင်းတဲ့ဂျိုဒူတွေလည်းရှိပါတယ
်ပြစ်တင်လိုက်တဲ့ဂျိုဒူတွေမှာပေါ့နော်ခုနလိုနန်နိုဆက်တလိုက်တို့မိုက်ခရိုဆက်တလိုက်တို့အပြင်ဂျိုဒူအကြီးတွေထဲမှာစိတ်ဝင်စားဖို့အကောင်းဆုံးဂျိုဒူကကမ္ဘာအထက်မိုင်250လောက်မှာတစ်စက္ကန့်ကို9မိုင်လောက်နဲ့ပြန်နေတဲ့ဂျိုဒူရှိပါတယ်အဲ့ဒါ TV ဆိုင်ရာအာကာသလေးလာရေးစခန်း International Space Station ဖြစ်ပါတယ်ဂျိုဒူအသေးလေးတွေကိုဒီကမ္ဘာမြေမြတ်ပြင်အထက်မိုင်3500လောက်ကနေမိုင်1500လောက်အထိပြစ်တင်ထားတဲ့ဂျိုဒူးတွေကိုတချို့ဂျိုဒူးလေးတွေတစ်ခုနဲ့တစ်ခုဂျိုးလေးတွေနဲ့တန်းပြီးဆက်ထားလို့လည်းရတယ်အဲ့ဒါကိုတက်တက်ဆက်တလိုက်လို့ခေါ်ပါတယ်အာနောက်တိတ်အရေးကြီးတဲ့ဂျိုဒူးတစ်ခုရှိပါတယ်ရာသီဥတုကိုလေ့လာတဲ့ဂျိုဒူးဝက်သက်ဆက်တလိုက်လို့ခေါ်ပါတယ်ဥပမာအဖြစ်ပမာပြင်မှာတိုက်ခတ်သွားတဲ့နာကက်မုန်တိုင်းကြီးကြာတော့မယ်ဆိုတဲ့အခါကျဘယ်အချိန်မှာကြာတော့မယ်ဘယ်နေ့အတွင်းမှာကြာမယ်လေတုဘလောက်ပြင်းထန်လဲသူ့အဆင့်ဘလောက်ရှိလဲဆိုတာကိုအဲ့ဒါကိုဂျိုဒူးကနေတိုင်းပြီးတော့ချက်ချင်းလှမ်းပြီးအကြောင်းကြားပ
ါအခုလိုချိုတင်သိရပြီးအကြောင်းကြားခဲ့ပေမယ်လူအသက်ပေါင်းများစွာကိုတော့အဲ့ဒီအချိန်ကမကယ်တင်နိုင်ခဲ့ပါဘူးအခုလက်ရှိကမ္ဘာကိုပတ်နေတဲ့ဂျိုဒူးတွေရဲ့အနေအထားကိုကြည့်အောင်ပါအ
ခုအထိလွတ်တင်ထားတဲ့ဂျိုဒူးပေါင်း6600ကျော်သွားပြီတချို့ဂျိုဒူးတွေကဟို expire ဖြစ်သွားပြီလောင်စာကုန်သွားတာပေါ့နော်ပေါ့လေဆိုတော့သူတို့ကသူတို့ရဲ့တက်တန်းကုန်သွားပြီလွတ်ခဲ့တဲ့ဟာအခုအချိန်ထိ6600ထဲမှာတစ်ဝက်လောက်ကတော့ပြတ်သွားပြီသူတို့ဂျိုဒူးတင်ကြိုင်ပတ်လန်းလို့ခေါ်တဲ့မူလရှိတဲ့ပတ်လန်းကနေပြီးတော့သူ့ကိုဒီရက်ပို့ပြီးမြင့်တဲ့ပတ်လန်းကိုပြစ်တင်ပြီးတော့အဲ့မှာထားလိုက်ပါတယ်သုံးလို့မရတဲ့ဂျိုဒူးတွေထားတဲ့ဟာရှိပါတယ်အဲ့တော့လောလောဆယ်1000လောက်ကတော့သုံးချလို့ရနေပါသေးတယ်
NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ကီမြတ်ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။တောက်ကြနေည VOE မြန်မာပိုင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရပါ။အခုတော့သတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြမှာပါရှင်။
ရောက်ဆုံးနေတဲ့မလေးရှားခီးတဲ့တင်လေရင်ရှာဖွေရေးလုပ်ငန်းတွေကိုအကြီးအကျယ်တိုးချဲ့လှုပ်ဆောင်နေတယ်လို့မလေးရှားနိုင်ငံကပြောလိုက်ပါတယ်။ခေတ်သစ်လေကြောင်းပြန်တမ်းမှုတမိုင်းမှာအထူးဆန်းဆုံးပဟေလီတစ်ခုလိုဖြည့်ရှင်းနိုင်တစ်ခုကိုဖြည့်ရှင်းနိုင်ဖို့အတွက်မလေးရှားနိုင်ငံကဆက်လက်ကြိုးပမ်းနေတာဖြစ်ပါတယ်။အတိအကျပြောလို့မရနိုင်သေးတဲ့အခြေအနေတချို့ကြောင့်ပြီးခဲ့တဲ့သတင်းဘက်ကရေဒါတွေကနေပျောက်သွားခဲ့တဲ့ Boring 777မလေးရှားခီးတဲ့တင်လေရင်ကိုနောက်ဆုံးအဆက်အသွယ်ပြတ်သွားခဲ့တဲ့နေရာကနေမိုင်းထောင်ချီဝေးတဲ့အိန္ဒိယသမုဒ္ဒရာထဲအထိရှာဖွေမှုတွေကိုဖြတ်ကျက်လှုပ်ဆောင်နေတဲ့အကြောင်းမလေးရှားသက်ရောက်ပို့ဆောင်ရေးဝန်ကြီးကဒီကနေ့ပြောဆိုလိုက်တာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းမှာလည်းအလန်းဝေးရဲ့နေရာတွေအထိရှာဖွေမှုတွေလုပ်နေတယ်လို့သူကပြောပါတယ်ရှင်ယူကရိန်းနိုင်ငံပြည်ပခါနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရဲဝန်ကြီးဆာဂေးလက်ဗရော့ဖ်တို့ဒုတိယအကြော်ဆွေးနွေးပွဲတွေကိုဒီကနေ့ပြုလုပ်ခဲ့ပါတယ်။ဒီအချိန်မှာတော့လန်ဒန်မြို့မှာတွေ့ဆုံခဲ့ကြတာပါ။ဒီဆွေးနွေးပွဲမစခင်မှာတော့တွေ့ဆုံမှုဟာရေးပါတဲ့ဆွေးနွေးမှုဖြစ်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောခဲ့တယ်လို့ရုရှားဝန်ကြီးကလည်းအချိန်တွေအများကြီးကုန်ခဲ့ပြီလို့ဆိုပြီးတော့ဖြည့်ရှင်းဖို့လွယ်ကူမဲ့အခြေအနေမှာမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်။တကပ်ပြီးခဲ့တဲ့စက်တင်ဘာလကတရုတ်နိုင်ငံသားရေးဌာနမှထိုင်သဘိတ်ဆန္ဒပြခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတဲ့နာမည်ကျော်တရုတ်လူခွင့်ရေးတက်ကြွလှုပ်ရှားသူကောက်ရှွန်လင်းကွယ်လွန်သွားတဲ့အကြောင်းသူမရဲ့အပေါင်းအဖော်အထိုက်ခံနိုင်ငံရေးသမားတွေနဲ့သူမရဲ့ရှင်တွေကဒီကနေ့ပြောပါရယ်အချင်းထောင်တွင်စေဝါကုသခွင့်ညှဉ်းဆန်းခံခဲ့ရတဲ့အတွက်အခုလိုကွယ်လွန်သွားခဲ့တာလို့ဆိုပါရယ်ကောက်ကွယ်လွန်သွားတဲ့အတွက်ဒီတရုတ်တက်ကြွလှုပ်ရှားသူတွေတိုင်ဝမ်ကြားမှာအမျက်ဒေါသတွေလည်းထွက်ပေါ်လာနိုင်မယ်ရှိနေပါတယ်ရှင်
တဲ့င်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြသွားတာပါဒီညအစီအစဉ်ထုတ်လို့ရေးမှုကတော့မက်တင်ကီထိုက်ပါရှင်အင်ဂျင်နီယာကတော့ 101 ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိထုတ်လင်းမှာပါအခုညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုက်တိုမီတာ24 25 32တို့ကနေထုတ်လင်းခဲ့တာပါရှင်သရရှင်များအားလုံးကိုစိတ်နှပြရွှင်လန်းချမ်းမြေ့ကြပါစေနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.